ဘုရားနာပိဋကများနဲ့တကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့ပြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ21ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်ပိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါတယ်ဓမ္မဒါနတရားအလှူအမတဒါနအမြိတ်နိဗ္ဗာန်အလှူဓမ္မတဘယ်မှာမြတ်စွာဘုရားဟောကြားထားတဲ့တရားအဆုံးမဂါထာတစ်ပုဒ်ကိုအနည်းငယ်ချက်ထွင်းပြီးတော့ဩဝါဒသဘောမျိုးခတ်တူတူတရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလှူမှာဖြစ်ပါတယ်တရားလှူရှင်အနေနဲ့တရားအလှူမပေးလှူခင်တရားလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညူမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်ဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဋ္ဌပေ၃မျိုးတစ်မျိုးကို၃ခေါက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတဲ့လေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုကိုယ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကဘာတဲ့လဲတရားကောင်းစဉ်ကဘာတဲ့လဲမပြောရသေးဘူး။ဒါဖြင့်အမည်ပေးမထားတဲ့တရားပေါ့။ပထမနေ့ကဟောခဲ့တာကအနေဝေးပေမဲ့အဝေးနေမဟုတ်ပါ။ဒုတိယနေ့နဲ့တတိယနေ့မှာဟောခဲ့တာကဝေးလေကောင်းပြီ။စတုထနေ့မှာဟောခဲ့တာကအဝေးမှမနေပါနဲ့။ပင်စမနေ့နဲ့ဆထမနေ့မှာဟောခဲ့တာကဝေးกว่าတိုင်းกว่าဝေးရမှာလား။မနေ့ကဟောခဲ့တာကဘယ်လောက်ဝေးဝေးညီနီလေနေတိုင်းနေတိုင်းဝေးဆိုတဲ့စကားလုံးนี่မပါဘူးလားပါပါတယ်ခင်ဗျနေတိုင်းဝေးဆိုတဲ့စကားလုံးนี่ပါနေတော့တရားနာပိဋကများညီငွေရောပေါ့မညီငွေကြဘူးလားစိတ်ညစ်ကြရောပေါ့စိတ်ညစ်ကြဘူးလားနေတိုင်းဝေးတွေဒီ9ရက်ဆက်တိုက်ဆိုတော့တရားနာပိဋကများညီငွေနေကြလိမ့်မယ်ပြင်းပြနေကြလိမ့်မယ်စိတ်ရှုပ်နေကြလိမ့်မယ်စိတ်ကုန်နေကြလိမ့်မယ်ဒါကြောင့်ဒီနေ့တော့နောက်ဆုံးနေ့အပြောင်းအလဲလေးဖြစ်အောင်လို့ခေါင်းစဉ်အသစ်တစ်မျိုးပေးလိုက်ပါမယ်။ဒီနေ့ဟောမယ့်တရားခေါင်းစဉ်ကဝိမဲ့စကားမပြောပါနဲ့။နေ့တိုင်းဝိမဲ့စကားတွေကြီးပြောလာတာဆိုတော့ညီငွေနေကြီးမဟုတ်လား။ဒါကြောင့်မလို့ဒီနေ့တော့ဗားတဲ့တော့ဝိမဲ့စကားမပြောပါနဲ့။ကဲဝိမဲ့စကားမပြောပါနဲ့ဆိုမှတော့မပြောတော့ဘူးနော်။တရားထိုင်ခိုင်းပြီးတော့တရားသိမ့်နိုင်ုံပဲရှိတော့တယ်အခုတရားနာပိဋကများကဝေးမဲ့စကားပြောခြင်းတဲ့သူတွေလားနီးမဲ့စကားပြောခြင်းတဲ့သူတွေလားဝေးမဲ့စကားပြောခြင်းတဲ့သူတွေလားနီးမဲ့စကားပြောခြင်းတဲ့သူတွေလားနီးမဲ့စကားပြောခြင်းတဲ့သူပါအပေလေးဦးနဲ့နီးမဲ့စကားပြောခြင်းတယ်ပေါ့လေကိုတနေ့ကတခါခံပြီးမမှတ်သေးဘူးနော် ဝိရဏိရယရှိကဘာနဲ့ဆိုတာလည်းမပါဘဲနဲ့ရမ်းချီလိုက်တော့အပေလေးဘုံနဲ့လို့ကြီးစုပြီးမေးလိုက်တော့မခံရဘူးလားအပေလေးဘုံနဲ့နီးမဲ့စကားတော့ပြောချင်ကြရဲ့လားမပြောချင်ဘူးဒါပေမဲ့ပြောတော့မနေကြဘူးလားအပေလေးဘုံနဲ့နီးမဲ့စကားဆိုတာဘယ်လိုစကားမျိုးတွေတို့ဒုစရိုက်စကားတွေပေါ့ဒုစရိုက်စကားဆိုတာဒုစရိုက်၄ပါးပြောတာပါပဲဝစီဒုစရိုက်၄ပါးပေါ့နိအဲ့တော့ဝစီဒုစရိုက်၄ပါးကိုအစင်တိုင်းမှတ်အောင်ပြောကြည့်ပါ
ဒုသဝါဒ
မုသဝါဒပိသုနာဝါစာဖဒုသဝါစာတံဖပလပဝါစာမုသဝါဒဆိုတာလိညာပြီးတော့ပြောတဲ့စကားမဟုတ်မမှန်ပြောတဲ့စကားလောက်ကြံပြီးတော့ပြောတဲ့စကားအမှားအယွင်းနေပြောတဲ့စကားအဲ့ဒီလိုလိညာတဲ့စကားတွေပြောလို့ရှိရင်လေအပေလေးပုံနဲ့နီးမှာပဲလိညာတဲ့စကားတွေဆိုတာအပေလေးပုံနဲ့နီးမဲ့စကားပဲအဲ့ဒီလိုနီးမဲ့စကားတော့မပြောနဲ့ပေါ့နော်ပိသုနာဝါစာဆိုတာဂုံးတိုက်တဲ့စကားဂုံးတိုက်တယ်ဆိုတာကဘာပြောတာတော့တရားနဲ့ချစ်ခင်နေကြတဲ့သူချင်းချင်းအချစ်ပြေအောင်စီလုံးညီညွတ်နေကြတဲ့သူတွေချင်းချင်းစီလုံးညီညွတ်မှုပြက်ပြားအောင်ပြောတဲ့စကားကိုပိတုနာဝါစာဒါကိုပဲဂုံးတိုက်တယ်ဂုံးတိုက်တယ်ပြောတာနော်ဂုံးစကားလို့ခေါ်တာပေါ့ဂုံးစကားဆိုတာကလည်းဘယ်ကနေလာတာတော့အုံစကားဆိုတာကလာတာအုံကနေပြီးမှဂုံးဖြစ်သွားတာလေအဲ့ဒီတမိုင်းညောင်းလေးတော့နောက်မှပဲပြောရမယ်ပေါ့နော်ပိသုနာဝါစာပရုဒ္ဒဝါစာပရုဒ္ဒဝါစာဆိုတာကြံတန်းတဲ့စကားဆဲဆူတဲ့စကားရိုင်းဆိုင်တဲ့စကားမယိုင်းတဲ့စကားကြံတန်းတဲ့စကားဆိုတဲ့နေရာမှာစကားလုံးကြံတန်းတာလေပရုဒ္ဒဝါစာပဲအထိပ္ပယ်ကြံတန်းတာလေပရုဒ္ဒဝါစာပဲခံစားချက်ကြံတန်းတာလေပရုဒ္ဒဝါစာပဲစကားလုံးလေးကတော့လှပါရဲ့အထိပ္ပယ်ကကြံတန်းနေတယ်စကားလုံးလေးကတော့နုပါရဲ့ခံစားချက်ကကြံတန်းနေတစ်ဖက်သားရဲ့ရှင်ထဲမှာနေ့နေအောင်ခံစားသွားမဲ့စကားကိုကြပြဆန်းဆန်းဖွင့်နေပြီးတော့ဘလောက်ပဲလှအောင်ပတ်အောင်ပြောပြောပရုဒ္ဒဝါစာပဲမုဒ္ဒဝါဒပိသုနာဝါစာပရုဒ္ဒဝါစာတံဖပလပဝါစာတံဖပလပဝါစာဆိုတာကအကျိုးမရှိတဲ့စကားပိန်ချင်းတာလားပိန်ချင်းတာလ
ား
ပိန်ချင်းတာလေစကားကလည်းပိန်တယ်လို့ရှိသေးလားအာမရှိတယ်လို့ပြောတဲ့စကားပေါ့အာမရှိပြီဆိုမှတော့မပိန်ဘူးလားပိန်ပေမဲ့အာရှိတဲ့တွေလည်းရှိပါတယ်နော်တံဖပလာပပလာပဆိုတာစဘာအပိန်စဘာအဖျင်းတံဖဆိုတာကအကျိုးတရားတွေကိုဖျက်ဆီးတာစဘပိန်စဘဖျင်းနဲ့တူတဲ့အကျိုးစီးပွားကိုဖျက်ဆီးတဲ့စကားကိုတံဖပလာပစရပိန်ဆိုတာကအတွင်းထဲမှာဆန်အနှစ်ဆန်ဆန်ဆန်ဆိုတဲ့အနှစ်မရှိဘဲနဲ့အခွန်ကြီးပဲဖြစ်နေတာကိုစပပိန်လို့ခေါ်တာလေအဲ့ဒီလိုပဲစကားကလည်းဘာအနှစ်သာရမှမရှိဘူးအဲ့ဒီစကားပြောလိုက်လို့လေဘာအကျိုးမှမရှိဘူးအဲ့ဒီစကားမျိုးကိုတံဖပလပဝါစာမုဒ္ဒဝါဒပိသုနာဝါစာပရိဒဝါစာတံဖပလပဝါစာလို့ခေါ်တဲ့ဒုစရိုက်စကား၄မျိုးဟာအပေလေးပုံနဲ့နီးမဲ့စကားပဲဒါကအပေလေးဘုံနဲ့လို့ရှိရခံလိုက်လို့ပေါ့ရှိကဟိုနီးမဲ့စကားကိုမပြောတော့ဘဲနဲ့ခေါင်းစဉ်တိုင်းဝေးမဲ့စကားဆိုတာပဲပြောမယ်ဆိုရင်တော့ကောင်းရသူကတိနဲ့ဝေးမဲ့စကားပေါ့ဝစီဒုစရိုက်၄ပါးဒုစရိုက်စကားတွေဆိုတာကောင်းရသူကတိနဲ့ဝေးမဲ့စကားတွေပဲဒီစကားလေးမျိုးပြောလို့ရှိရင်အပေလေးဘုံကြမှာဖြစ်လို့ကောင်းရသူကတိနဲ့ဝေးမဲ့စကားပေါ့ကောင်းရသူကတိနဲ့ဝေးမဲ့စကားမပြောနဲ့ဆိုရင်ကောင်းရသူကလေးနဲ့နီးမဲ့စကားပြောရမှာပေါ့နီးမဲ့စကားဆိုတာလေအဲ့ဒီလေးမျိုးဆန့်ကျင်မဲ့လုပ်လိုက်ရုံပါပဲ။မိညာတဲ့စကားမပြောနဲ့ဆိုရင်မှန်ကန်တဲ့စကားပြောပေါ့။မလိမ်ယုံနဲ့လည်းမပြီးသေးဘူးနော်။မှန်ကန်တဲ့စကားတွေပြောရမယ်။ပိသုနာဝါစာဂုံးတိုက်တဲ့စကားအချစ်ပြေစီမဲ့စကားမပြောနဲ့ဆိုတော့အချစ်ပြေတဲ့စကားမပြောနဲ့ဆိုမှတော့အချစ်တိုးမဲ့စကားပြောပေါ့။ကွဲပြားနေတဲ့သူတွေကိုစီလုံးညီညွတ်စေမဲ့စကားမျိုးပေါ့ပေါ့ပြောပေါ့တရားနဲ့တရားမခေါ်မပြောဖြစ်နေကြတဲ့သူကိုခေါ်ပြောလာအောင်စိတ်ဆက်ပြီးပေါ့ခုတနေ့ကလိုယဟန်နဲ့ယဟန်အမနဲ့၅လလောက်မခေါ်တဲ့သူကိုခေါ်အောင်ပြန်ပြောပြီးပေါ့ပြောပြတဲ့လူလည်းရှိပါတယ်နော် ယဟန်နဲ့လူနဲ့ပြဿနာဖြစ်တယ်ဆိုရင်တော့ယဟန်မှားလေလူပဲခံရမှာပဲလူမှားလေလူပဲခံရမှာပဲကြည့်တော့ရှင်မဟာကဏ္ဍဆရာဆရာကြီးကလည်းပြောခဲ့ပြီးတယ်ပလဲလှမ်းပြီးတော့တရွေးထွေးလိုက်လို့ရှင်ခုဘဝဝင်ကြံကြတယ်ပလဲလှမ်းပြီးတော့တရွေးထွေးချင်းအောင်ပေးအောင်ဆိုပြီးတော့လှမ်းတွေ့ချင်းအောင်ပေးမှလားမျက်နှာပေးမှလားဒါကြောင့်မလို့ယဟန်နဲ့လူနဲ့ပြဿနာဖြစ်ပြီးမကြည်မလဲဖြစ်ပြီးအဆင်မပြေဖြစ်ပြီးဆိုရင်ဘယ်သူကလျှော့ပေးရမှာလဲလူကလျှော့ပေးရမှာယဟန်မှားတာကိုမှားလို့ဆိုပြီးလျှော့မပေးလဲယဟန်ခံရမှာမဟုတ်ဘူးလူပဲခံရမှာယဟန်မှန်တာကိုမှန်မှန်ရတဲ့နဲ့အမှားလုပ်ပြီးတော့လူကပြင်းမှားလေလူပဲခံရမှာဒါကြောင့်မလို့ဆန္ဒဆင်မင်းကြီးတို့သုံးလို့ထုံမှုဆိုမြင်တော့ဘာကြည့်လိုက်တော့သင်္ကန်းကိုသင်္ကန်းကြည့်လိုက်တယ်သင်္ကန်းမြင်လိုက်တော့မဟုတ်ဆိုးအကျင့်စာရိတ္တမကောင်းတဲ့လူတတ်တမမှန်သိနေမဲ့မတုံ့ပြန်ဘူးအသေးပဲခံလိုက်တယ်ပေါ့အစွဲဖြတ်ခံလိုက်တယ်သင်္ကန်းကိုလေးစားတာနော်အဲ့ဒီလိုပြောလိုက်လို့မခေါ်တဲ့ယဟန်မကြီးကိုပြပြောတာမဟုတ်ပါဘူးသဘောပြောတာနော်ပြိတ္တနာဝါစာဂုံတိုက်တဲ့စကားမပြောဘူးအချစ်ပြဲတဲ့စကားမပြောဘူးဆိုရင်မပြောဘဲရှောင်ယုံလေးနဲ့မပြီးတာဆိုပြီးတော့နှုတ်ပိတ်ပြီးတော့ဝစီပိတ်နေုံနဲ့မပြီးသေးဘူးအသာလေးနေုံနဲ့လည်းမပြီးသေးဘူးကိုယ်နဲ့မဆိုင်တဲ့ကိစ္စဝင်မရှုပ်တော့ပါဘူးလေးဆိုပြီးတော့ဖာတိဖာတာနေုံနဲ့လည်းမပြီးသေးဘူးကိုယ်နဲ့နေဆိုင်ရမှာတယောက်နဲ့တယောက်မတင်မမြန်ဖြစ်နေတယ်ဆိုရင်တင်းမြအောင်စိတ်ဆက်ပေးရမှာပဲမုဒ္ဒဝါဒဣဒုနာဝါစာဖရုဒဝါစာကျန်တဲ့တဲ့စကားကိုမပြောဘူးဆိုရင်တိမ်မွေးတဲ့စကားပြောမှာကျန်တဲ့တဲ့စကားရဲ့ဆိုင်ကျင်မဲ့ဆိုတော့နူးညံ့တဲ့စကားပြောပေါ့တိမ်မွေးတဲ့စကားပြောပေါ့လှပ်ပါတဲ့စကားပြောပေါ့နူးညံ့နေတိမ်မွေးတယ်ဆိုတဲ့နေရာမှာလဲစကလုံးတက်တက်တယ်မဟုတ်ဘူးနော်စကလုံးလဲနူးညံ့ရမယ်အထိပ္ပယ်လဲနူးညံ့ရမယ်ခံစားချက်လဲနူးညံ့ရမယ်သူတစ်ပါးရဲ့စိတ်ထဲမှာနူးညံ့တိမ်မွေးပြီးတော့ချမ်းသာသွားရမယ်ကြည်လင်သွားရမယ်အေးချမ်းသွားရမယ်တန်ဖတ်ပလာပဆိုတာအကျိုးမရှိတဲ့ဇာတာအကျိုးမရှိတဲ့ဇာတာကနိဗ္ဗာန်အကောင်းရာသုခတိနဲ့ဝိမေဇာတာဆိုတော့အကျိုးရှိတဲ့ဇာတာကအကောင်းရာသုခတိနဲ့နိမေဇာတာပေါ့ဝိမေဇာတာမပြောပါနဲ့ဆိုတာဝစီဒုစရိုက်၄ပါးနဲ့ကြည့်မယ်ဆိုရင်ဝစီဒုစရိုက်၄ပါးဒုစရိုက်ဇာတာ၄မျိုးကိုမပြောပါနဲ့သူရဲ့ဆန့်ကျင်မဲ့နေနဲ့သူရဲ့ဆန့်ကျင်မဲ့မန္နာရီညီညွတ်စီမာရီနူညံသိမ်မွေတာရီအကျိုးရှိတာရီပြောရမယ်ဒါဆိုရင်လည်းတရားကမပြီးနိုင်ဘူးလားပြီးနိုင်တာပဲဒါကကိုမြတ်စွာဘုရားဟောကြားတဲ့ဂါထာတစ်ပုဒ်ကိုနည်းနည်းလေးဖြည့်ထွင်ပြီးတော့လို့ဏိဒံခံခဲ့တော့မြတ်စွာဘုရားဟောတဲ့ဂါထာတစ်ပုဒ်ကိုမပြောခင်နည်းနည်းလေးဏိဒံပြိုးလိုက်တာပေါ့မြတ်စွာဘုရားဟောတဲ့ဂါထာကတော့ပရဝိဇ္ဇာနုပတ်သိတ္တနိသံဥစ္စာနာတင်ကြီးနော်အတဝါတတဝဋ္ဌံတိအာရာသောအတဝက်ခရာဒီကံတလေးတစ်ခုကိုပဲဟောရမှာနည်းနည်းလေးပဲချက်ထင်မယ်များများမချက်ထင်တော့ဘူးနော်ပရဝိဇ္ဇာနုပတ်သိတ္တနိသံဥစ္စာနာတင်ကြီးနော်အတဝါတတဝဋ္ဌံတိအာရာသောအတဝက်ခရာဝေတရားတစ်ခုကိုကန်လိုက်ရာကနေဝေးဆိုတဲ့စကလုံးပါတဲ့မြတ်စွာဘုရားအဆုံးအမလေးဒီအယုံပေါ်လာရာစုစည်းပြီးတော့အခန်းဆက်အခန်းဆက်ဆိုမဲ့ခေါင်းကြီးတစ်ခုတည်းခန်းဆက်တော့မဟုတ်ဘူးပေါ့လေနေစဉ်ရဆက်ခေါ်ပေးတာပါအဲ့ဒီမှာအာရာဆိုတာဝေးတယ်လို့အဓိပ္ပာယ်ရတယ်သူတစ်ပါးရဲ့အကျစ်ကိုပဲအမြဲတမ်းကြည်နေတဲ့သူသူတစ်ပါးကိုကဲ့ရဲ့လူတဲ့စိတ်အမြဲတမ်းရှိနေတဲ့သူရဲ့တန်တမ်းမှာအာတဝတရားတွေပဲတူပါနေပါတယ်သူတစ်ပါးရဲ့အကျစ်ကိုပဲအမြဲတမ်းစဉ်းစားနေတဲ့သူသူတစ်ပါးကိုကဲ့ရဲ့ရှုံချလူတဲ့စိတ်အမြဲရှိနေတဲ့သူဟာအာတဝတရား၄ပါးတို့ရဲ့ကုံရာနိဗ္ဗာန်မှအဝေးကြီးဝေးပါတယ်တဲ့ဒါဖះဆုံးပါပဲနော်လူရင်းပြလိုက်ရင်တော့သူများအပြစ်ပဲအမြဲတမ်းကြည်နေတဲ့သူသူများကိုအမြဲတမ်းကဲ့ရဲ့ရှုံချနေတဲ့သူဟာအာတဝတရားတွေလည်းတူပါတယ်နိဗ္ဗာန်နဲ့လည်းဝေးတယ်တဲ့ဒါဆိုသဘောပေါက်ပြီပေါ့နော်သူများအပြစ်ပဲအမြဲတမ်းပြောနေတဲ့သူဟိုအမြဲတမ်းကြည်နေတဲ့သူကြည်တယ်လို့ဆိုပေမဲ့သူများပြစ်ကိုကြည်တဲ့ပုဂ္ဂိုလ်ကကြည်ုံနဲ့ပြီးတာလားပြောလဲပြောသေးတာလားပြောလဲပြောပါသေးပြောသေးတာသူများပြစ်ပဲအမြဲတမ်းတွေးနေတဲ့သူကြည်နေတဲ့သူစဉ်းစားနေတဲ့သူကစိတ်ထဲနဲ့တင်းထားတာမဟုတ်ဘူးပါဇက်ကပါထုတ်ပြီးပြောတာဒါပြောတဲ့အဆင့်မှာပြဿနာတွေဖြစ်ကြတာဒါကြောင့်မလို့ဝိမဲစကားမပြောပါနဲ့လို့ခေါင်းစဉ်တတ်ထားတာဝိမဲစကားမပြောပါနဲ့ဆိုပေမဲ့အပြည့်အစုံကတော့ဝိမဲအတွေ့မတွေးပါနဲ့ဝိမဲစကားမပြောပါနဲ့ဝိမဲအလုံးမလုံးနဲ့ ချဲ့ပြီးတော့ဇီဝမှာပေါ့နော်ပရဝိဇ္ဇာနုပတ္တိတသူတစ်ပါးရဲ့အပြစ်ကိုပဲအမြဲတမ်းကြည်နေတယ်ဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုရင်တော့ဥ္ဇာဏသင်္ကြီးသူတစ်ပါးကိုကဲ့ရဲ့ခြင်းနဲ့စိတ်ရှိတဲ့ပုဂ္ဂိုလ်သူတစ်ပါးကိုကဲ့ရဲ့ဖို့အပြစ်တင်ဖို့ပဲကဲ့ရဲ့ခြင်းနဲ့စိတ်အပြစ်တင်တဲ့စိတ်ပဲကိန်းဝတ်နေတဲ့ပုဂ္ဂိုလ်ကဲ့ရဲ့ခြင်းနဲ့သူတစ်ပါးကိုကဲ့ရဲ့ခြင်းနဲ့စိတ်အပြစ်တင်ခြင်းနဲ့စိတ်အာကြီးနေတဲ့ပုဂ္ဂိုလ်ဟာသူတို့ရဲ့အပြစ်ကိုပဲအမြဲတမ်းကြည်မာပဲအဲ့တော့ဥ္ဇာဏအတင်ကြီးဆိုတဲ့ဇကလုံးလေးမြင်လိုက်တော့ဦးဇင်းတို့ဟိုကိုရင်ဘဝကလေးကကြက်ခရတဲ့သိခိယသိခါဘုတခုကိုတွားတည်ရတယ်နာပရိသံပတ္တံအဲနာဥ္ဇာဏအတင်ကြီးပရိသံပတ္တံဩလောကိတာမိတိသိခါကရဏီယာသိခိယကြက်ခူးတဲ့လူတွေဆိုတော့သိမှာပေါ့နော်တခိုင်းဦးလူမတော်ငငယ်တုန်းကကြက်ခူးလားသိခိယမကြက်ခူးဘူးနာဥ္ဇာဏသင်္ကြီးပရိသံပတ္တံဩလောကိတမိတိသိခာကရဏီယာကဲ့ရဲ့လူတဲ့စိတ်နဲ့သူတစ်ပါးရဲ့တပိတ်ကိုမကြည့်ပါဘူးဆိုတဲ့အကျင့်ကိုကျင့်ရပါမယ်ဆွမ်းစားရတဲ့ပတ်သက်တဲ့သိခာဗုဒ္ဓတက္ကတစ်ခုပေါ့သူများတပိတ်ကိုကဲ့ရဲ့လူတဲ့စိတ်နဲ့မကြည့်နဲ့တဲ့ကြည့်ရင်ယဟန်ဆိုရင်လည်းဒုက္ခအဘဒနဲ့ယဟန်ကိုရင်ဆိုရင်လည်းဒဏ်ထိုက်တယ်ဒဏ်ထမ်းရမယ်ပေါ့တခြားကသူများတပိတ်လှမ်းကြည့်တယ်လေဆွမ်းခံပြန်လာတဲ့ဆိုတပိတ်လေးဖွင့်ကြည့်ဟမ်ဘာဟင်းမှလည်းမပါဘူးပြာကျော်လေးတခွင်းနဲ့မုံမြင့်ကြီးလေးတစ်ခွက်ထင်းနဲ့ပရိမမစိတ်တာဘယ်ရပါမလဲတရားမှအာမရတာဘယ်ရပါမလဲဒီလိုမကဲ့ရကြဘူးလားကဲ့ရကြလားကဲ့ရဘူးတယ်ပေါ့နော်ဘုံမြင့်ကြီးလည်းအဲ့လိုသူများတပိတ်ကိုကဲ့ရတဲ့စိတ်နဲ့မကြည့်နဲ့တဲ့လူကြတော့ဘုံကြီးတပိတ်တော့လှမ်းမကြည့်ဘူးပေါ့သူများအိမ်သွားသမင်းစားနေတာနဲ့သွားတူသမင်းစပွဲလှမ်းမကြည့်ဘာဟင်းနဲ့ညာစားတယ်လေလူကျတဲ့လူလေးစားနေတယ်ဆိုလို့ချင်းပတ်စံနေတလောက်ရှိနေပြီးတော့ကိုကိုကိုတောင်မတထောင်မကဲ့ရရဘူးလားသူများစားတာတောက်တာကြည့်ပြီးတော့လဲကဲ့ရတာပဲဝိတ္တစားတာလည်းမကြည့်ဘူးလားလူမြင်လိုက်တာနဲ့ဘာဝိတ္တထားလဲကြည့်လိုက်သေးတာအင်းကြီးဝစားလေးကနွားနေတယ်ဆိုထင်သေးလိုက်သေးတယ်ပတ်စံရှိမှကိုကတိထားရတဲ့နဲ့ဖြစ်တဲ့လူလေးနွားနွားပါပါလေးဝိတ္တလာတယ်ဆိုရင်ရှိရတဲ့နဲ့မဝတ်ဖို့ဆိုလို့လည်းကဲ့ရဲ့အောင်ပါနော်အကြောင်းမသိပဲနဲ့တဏှာရမှာဥမဖုန်ကြီးကြောင့်ကိုဧည့်သည်လာရတယ်ဆိုတော့သူကဘလို့စဉ်းစားရှိတယ်ဘလို့အခြေအနေရှိတယ်ကိုကသိတာမဟုတ်ဘူးဟိုကလည်းပဲအရေးပေါ်အိမ်ကနေအကြောင်းမျိုးကြောင့်ပေါ့လေဝိစားတွေဘာတွေကောင်းကောင်းလဲလာဖို့အချိန်မရလို့အိမ်ဝတ်တာလေးနဲ့ပြေးလာတယ်အဲ့ဒါဝိစားကြည့်ပြီးတော့မခေါ်မပြောနေရမပေးတဲ့လူလည်းမရှိဘူးလားအဝိစားလေးကြည့်ပြီးတော့အထင်သေးတာလေလူမြင်နဲ့ရွက်လှမ်းကြည့်တယ်ဘာကြည့်တာတော့ကြည့်ဘူးတဲ့ထင်တယ်နော်လူမြင်တဲ့ရွက်နှံ့ကြည့်တာဗာကြည့်တာလဲဆိုတော့ငကတ်တဲ့ကဲငကတ်သေးတာနဲ့ငကတ်ကြည့်တာဘာလို့ထင်ကြည့်တော့ငကတ်ကြည့်တာပဲထင်ကြည့်တယ်အတူကြီးကြည့်နေဘယ်နဲ့လုံးမလဲစိန်အတူကြီးနဲ့ငကတ်ကြီးအကြီးကြီးဟိုတယောက်ကတော့စိန်အစစ်နဲ့ငကတ်သေးသေးအတူအစစ်ကိုခွဲခြားနားမလဲလို့ရှိရင်တော့ကြည့်တာကိုပဲထင်ကြည့်တတ်ကြတယ်ဒါလေးလည်းပဲကောက်ချက်ဆွဲခဲ့ပေါ့နော်လူမြင်လက်ကိုလည်းလှမ်းကြည့်ရပါကြည့်တာတော့တဲ့မဖြေတော့ဘူးဖြေတာဖြေပါဘာဖြစ်လဲပျော်စရာကောင်းတာပေါ့နော်လက်လှမ်းကြည့်တဲ့လက်ဆွတ်လက်ဆွတ်ကြီးကြီးနဲ့လက်ဆွတ်သေးသေးဘာလို့ထင်ကြည့်တော့လက်ဆွတ်ကြီးကြီးကိုထင်ကြည့်ရတယ်ဥရှင်ဝင်လက်ဆွတ်ဖျားတဲ့အဲ့ဒီလိုအဖင်ပေါ့နော်အစားတောင်းနဲ့ပတ်သက်လို့လည်းကြည်ပြီးတော့ကဲ့ရဲ့တတဲ့အဝိစားနဲ့ပတ်သက်လို့လည်းကြည်ပြီးတော့ကဲ့ရဲ့တတဲ့ဒါကဲ့ရဲ့တဲ့ရှုတော့ငါပြောတာပေါ့အားကြတဲ့ရှုတော့ငါလည်းမရှိဘူးလားဟဲ့သူ့လိုလက်စုပ်ကြီးငါဝစ်ချင်လိုက်တာမရှိဘူးလားရှိတယ်နာဥ္ဇာဏသင်္ကြီးပရိသံပတ္တံဩလောကိတမိတိသိခာကရဏီယာဥ္ဇာဏသင်္ကြီးဆိုတဲ့ဇကလုံးလေးတွေ့လို့သူနဲ့သကလုံးကြီးတွေ့တဲ့တခြားတစ်ခုကိုတရိယာတာပါအဲ့ဒီတရိယာတဲ့ထဲမှာလဲနမူနာယူစရာသင်္ကန်းစာယူစရာကျင့်သုံးစရာရှိတာပဲနော်ယဟန်တော်တွေဟာသူတစ်ပါးရဲ့တပိတ်ကိုကဲ့ရဲ့လို့တဲ့စိတ်နဲ့မကြည့်ရဘူးဆိုတဲ့သိခါဖို့ရှိတော့တို့ကလူပဲယဟန်မှမဟုတ်တာကိုယ်ရင်မှမဟုတ်တာကျင့်စရာမလိုဘူးလို့သဘောမထားနဲ့အတူယူပြီးကျင့်မယ်ဆိုရင်မကောင်းဘူးလားကောင်းပါလေဗျာသူများစားတာတောက်တာသူများဝတ်တာဆင်းတာသူများနေတာထိုင်တာအိမ်ကြည့်ပြီးတော့ကဲ့ရဲ့လို့လည်းရှိတာပဲနော်စီးရက်ကကြည့်ပြီးတော့လဲ ကဲရတယ်လည်းရှိမယ်ကျင်းဝန်းလည်းရှိမယ်ပေါ့အဲ့ဒီလိုအပေါ်ယံတွေကိုကြည့်ပြီးတော့ကဲရခြင်းရှင်းဝန်းခြင်းဆိုတာမပြုလုပ်ပါနဲ့အပေါ်ယံဟာအပေါ်ယံပဲအနှစ်သာရဟာအနှစ်သာရပဲအများအားဖြင့်သူဘက်ကိုအပြစ်တင်တဲ့သူဘက်ကိုကဲရတယ်ဆိုတာအတွင်းအနှစ်သာရကိုကြည့်တဲ့သူတွေလားအပေါ်ယံအကာကိုကြည့်တဲ့သူတွေလားအပေါ်ယံအကာကိုကြည့်တဲ့သူတွေအပေါ်ယံအကာကိုပဲကြည့်တဲ့သူတွေဟာအပေါ်ယံအကာကိုကြည့်ပြီးတော့ကဲရရှုံချအပြစ်တင်ကြပါတယ်ပရဝိဇ္ဇာနုပသိတ္တနိစ္စံဥစ္စာနာသီနိနောအတဝတတဝဋ္ဌံတိအာရာသောအတဝေခရာကဲ့ရဲ့လူတဲ့စိတ်အမြဲတမ်းရှိနေတဲ့အတွက်ကြောင့်ကဲ့ရဲ့လူတဲ့ဓာတ်ခံအာကြီးနေတဲ့အတွက်ကြောင့်မြင်မြင်တမျှလူတိုင်းရဲ့အပြစ်ကိုပဲအမြဲကြည်နေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာအတဝတရားတွေတူပါပါတယ်တဲ့အတဝတရားတွေဆိုတာဘယ်နှပါးရှိတာတော့အတဝတရား၄ပါးဆိုကြည့်ပါဦးကာမတဝဆိုတော့ဘာလို့ဒိဋ္ဌိယ။အာတဝဆိုတဲ့စကလုံးကတော့ယူစည်းတယ်ဆိုတဲ့ဒိဋ္ဌိလည်းရှိတယ်။အဲ့ဒီဒိဋ္ဌိကတော့ရည်ရည်တော့ဘာမှရှင်မလဲပြောခဲ့ပြီးသားမလို့မပြောတော့ဘူး။နောက်ဒိဋ္ဌိတစ်မျိုးပြောမယ်။အာတဝဆိုတဲ့စကလုံးကစိန်ကြီးဆိုတဲ့ဒိဋ္ဌိလည်းရတယ်။ဘာတဲ့တော့စိန်ကြီးဆိုတာဘာလဲ။အရက်ပါပဲ။အရက်ကိုပဲစကလုံးလေးနောက်အောင်ပြောထားတာနော်။စိန်ကြီးတဲ့ဆန်ဆန်နဲ့လည်းပဲအရက်လို့မရဘူးလား
ရပါတယ်
ကြံနဲ့လည်းပဲအရက်လို့ရတယ်အတိမျိုးဆုံးအရက်လို့ရတာပဲစပြည့်တိနဲ့လည်းအရက်လို့မရဘူးလ
ား
ရပါတယ်ဗျာရတာပဲအဲ့တော့ဆန်တို့ကြံတို့တိတိတက်နှံနေတိဥတ္တခုတွေကိုအကြာကြီးအပုတ်ခံပြီးတော့စိန်ထားလိုက်တယ်စိန်လာကြာကြာလာတော့မှအဲ့ဒါလေးကိုအရက်ဆိုပြီးတော့ပြုပြင်ဖန်တီးလိုက်တာပဲအရက်ကအနံ့ဆိုးလားအနံ့ကောင်းလားပတ်ဖူးတယ်ပေါ့ဘယ်တော့ကအနံ့ရအောင်ရက်နံ့ဆိုးတယ်ဆိုတာကားပေါ်မှာရတမနဲ့တွေ့လာတာနော်အတဝစင်ကြီးအရက်အထက်ထက်အပုတ်ခံထားတဲ့အရာကိုစင်ကြီးခေါ်တာပဲအရက်တော့တယ်ဆိုတာတနည်းပြောတော့အပုတ်ကြီးတောက်တာပဲနော်ဒါပေမဲ့အနံ့လေးကောင်းအောင်အရသာလေးကောင်းအောင်ဓာတိဝိဒ္ဓနည်းတွေနဲ့ပြုပြင်ဖန်တီးထားတာပဲအဲ့တော့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝကာမတဝဆိုတာကာမဂုဏ်အာယုန်ဒီပေါ်မှာတက်မဲ့တဲ့သဘောဘဝတဝဆိုတာဘဝကိုတက်မဲ့တဲ့သဘောအဝိဇ္ဇာတဝဆိုတာအမှန်ကိုအမှန်တိုင်းမသိတဲ့သဘောဒိဋ္ဌတဝဆိုတာကအယူမှားတဲ့သဘောအာတဝတရား၄ပါးကိုအပြီးဒီမှာတရားကိုကောက်လိုက်တော့ကာမတဝကလည်းတဏှာဘဝတဝကလည်းတဏှာဒိဋ္ဌတဝကဒိဋ္ဌိအဝိဇ္ဇာတဝကမောဟတဏှာဒိဋ္ဌိမောဟအာတဝတရား၄ပါးရဲ့တရားကိုကဘာ၄တဲ့တော့တဏှာဒိဋ္ဌိမောဟသူတစ်ပါးရဲ့အပြစ်ကိုပဲအမြဲတမ်းကြံစည်စဉ်းစားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာတဏှာတွေတူးတယ်တဲ့ဒိဋ္ဌိတွေတူးတယ်မောဟတွေတူးတယ်သူများအပြစ်ကိုပဲအမြဲတမ်းကြံစည်စဉ်းစားနေတော့အဲ့ဒီလိုတွေးနေရတာကမကြည်နပ်ဘူးလားကြည်နပ်နေတာကတဏှာတွေတူးနေတာသူများပြစ်ကိုတွေးတော့ခြင်းနောက်ွယ်မှာရှိတယ်ကိုလိုချင်တဲ့အရာတွေကိုကြံစည်စဉ်းစားနေတဲ့သဘောကလည်းတွဲပါလာတော့အဲ့ဒီအရာတွေပေါ်မှာတမက်တဲ့တဏှာလည်းတူလာတယ်သူများပြစ်ကိုအမြဲတမ်းကြည်နေတယ်အပြစ်မဟုတ်တာကိုလည်းအပြစ်လို့ထင်တယ်အပြစ်ဟုတ်တာကိုလည်းတကယ်ရှိတာတည်းပူကြီးကြီးထင်တယ်ကိုထင်ကျင်တယ်လို့ထင်နေတာကဒိဋ္ဌိဒိဋ္ဌိဆိုတာကိုထင်ကျင်တယ်လို့ထင်တာပြောတာနော်မောဟဆိုတာကမှန်ကိုအမှန်တိုင်းမသိတာအရာရာအပြစ်ကြီးပဲကြည်နေမှတော့အမှန်တရားဆိုတာကိုမြင်မအောင်မလားမမြင်တော့ဘူးမောဟဆိုတဲ့အတိုင်းမောတော့မောရင်တော့ဟသွားတာပဲသူများကြည့်ကြည့်ရဲ့အများနဲ့စဉ်းစားစဉ်းစားနေတော့မမောဘူးလားမောတော့တဏ္ဍဒိဋ္ဌိမောဟလို့ခေါ်တယ်ကိလေသာအပုဒ္ဓတ္တိအာတဝဆိုတာအပုဒ္ဓတ်ပဲနော်စင်ရည်ဆိုတာတနည်းအားဖြင့်ပြောတော့ဗါတဲ့တော့အပုဒ္ဓတ်ပဲအပုဒ္ဓခံထားတဲ့အရာကိုစင်ရည်ခေါ်တာလေတဏ္ဍဒိဋ္ဌိမောဟလို့ဆိုပေမဲ့ဒီသုံးမျိုးတွေမကပါဘူးကောင်းတက်ပြီးတော့ဒါပြောထားတာအာတဝတရားတွေတိုးပါတယ်ဆိုပေမဲ့အာတဝတရားတွေဓာတ်ရိုက်နာမည်မရတဲ့ကိရိသာတွေအကုန်လုံးတိုးသွားတာပဲသူများပြစ်ကိုအများတန်းတွေးနေတယ်ဆိုမှတော့မကျေနပ်တဲ့စိတ်တွဲပြီးဖြစ်မနေဘူးလ
ား
ဖြစ်နေတယ်သူများပြစ်ကိုတွေးနေတဲ့အချိန်မှာတကယ်တမ်းထင်ရှားတာဒေါသပါပဲအဲ့တော့ဒေါသပဲပြီးတော့ကြဲပြန့်အောင်အိဗယ်ပြောမယ်ဆိုရင်သူများအပြစ်ပဲအများတန်းကြည့်အများတန်းစဉ်းစားနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာကိလေသာအပုဒ္ဓတ်တွေတိုးချင်နိုင်တိုးတယ်ဒါဆိုရင်သူနေတဲ့ဒီပေါ့သူများရဲ့အပြစ်တွေကြီးကိုပဲအများတန်းပြောနေတဲ့လူရဲ့ပါးစပ်ဟာအပုပ္ပဇ္ဇကြီးပေါ့ဗဇ္ဇပုတ်ကြီးပေါ့သူများရဲ့အပြစ်တွေမထင်ရှားထင်ရှားအောင်လုပ်နေတဲ့သူရဲ့ခန္ဓာကိုယ်ကြီးကလည်းခန္ဓာကိုယ်အပုပ္ပကြီး သူများတည်းကြည့်ရဲ့အများရန်စဉ်းစားနေရင်စိတ်ပုတ်သူများတည်းကြည့်ရဲ့အများရန်ပြောနေရင်ပါးစပ်ပုတ်သူများတည်းဖြစ်ရဖြစ်ကြောင်းကြီးပဲအများရန်လုံနေရင်ကိုပုတ်စိတ်ပုတ်ပါးစပ်ပုတ်ကိုပုတ်အဲဒါကြောင့်မလို့အတ္တဘာတ္တဝဋ္ဌံတည်းရဲ့အိဗယ်ကိုဟိုတရားကိုယ်လေးနဲ့မဟုတ်ဖ ೇನೆ သဘောတရားလေးနဲ့နားလည်မယ်ဆိုရင်သူများအကြည့်ကြည့်ပဲအများရန်ကြည့်နေတဲ့ပုဂ္ဂိုလ်ရဲ့ကိုနှုတ်စိတ်ဟာအပုတ်တက်တည်ကြီးပဲလှိုင်နေပါလေတဲ့သဘောပေါက်ရဲ့လားအာရာသောအာတဝက်ခရာအာတဝက်တရား၄ပါးရဲ့ကုံရနိဗ္ဗာန်နဲ့လည်းဝေးပါလေသူများကြည့်ကြည့်ပဲအမြဲတမ်းစဉ်းစားနေမှာတော့အဲ့ဒီလူရဲ့စိတ်ထဲမှာကုသိုလ်တရားတွေဝင်ရောက်နိုင်ပါဦးမလားမဝင်ရောက်နိုင်တော့ဘူးတရားလည်းမဝင်ရောက်နိုင်ဘူးဝိရိယတတိတမာတိပညာစတဲ့သူတော်ကောင်းတရားတွေမဝင်ရောက်နိုင်တော့ဘူးကုသိုလ်တရားတွေမဝင်ရောက်နိုင်တော့ဘူးစိတ်စင်မှာကုသိုလ်ဓာတ်တွေမရှိမှတော့နိဗ္ဗာန်ဘယ်လိုလုံးရောက်ပါတော့မလဲတရားအထုတ်နေရင်းနဲ့ကိုပဲသူများပြည့်စလားရှိတယ်တရားထုတ်နေရင်လည်းသူများပြည့်တယ်ကြီးပဲစမ်းစားသူများပြည့်တယ်ကြီးပဲတွေးနေတယ်ဆိုရင်ရှုမှတ်စိတ်တွေလည်းမဖြစ်တော့ဘူးတတိတွေလည်းလွတ်သွားပြီအမှတ်တွေဖြစ်နေတဲ့တဘောက်ကိုဖြစ်နေတဲ့ပြီးတယ်ဉာဏ်ပညာတွေလည်းမရှိတော့ဘူးတတိသမားတွေဉာဏ်ကင်းမဲ့နေပြီဆိုမှတော့ဝိပဿနာဉာဏ်နဲ့ဉာဏ်ပုံဉာဏ်ဘယ်လိုဆိုင်နိုင်တော့မလဲအဲကြောင့်ထုတ်ထိန်နေတဲ့မြတ်စွာဘုရားဟောထားတာသူတစ်ပါးရဲ့အကျင့်ကိုကြီးပဲအမြဲတမ်းကြည်နေတဲ့ပုဂ္ဂိုလ်ဟာကိုနှုတ်စိတ်ပုတ်ပါတယ်တဲ့အဲ့ဒီအပုတ်တည်းကင်းတဲ့နိဗ္ဗာန်ကိုလည်းဘယ်တော့မှမရောက်နိုင်မဲနဲ့နိဗ္ဗာန်နဲ့ဝင်းကျင်နိုင်ဝင်းနေပါလေ။ဒါဆိုရင်ဝိမဲစကားမပြောပါနဲ့ဆိုတာသူတစ်ပါးရဲ့အပြစ်တွေမပြောပါနဲ့။သဘောပေါက်တယ်မလား။ကဲဒါဆိုရင်သူတစ်ပါးပြစ်ပြောခြင်းနဲ့ပတ်သက်တာလေးတွေနည်းနည်းလေးချဲ့ရမှာပေါ့။ကဲဘယ်လိုချဲ့ကြမှာမလို့။သူတစ်ပါးရဲ့အပြစ်ဆိုတာဘယ်လိုလူတွေပြောတတ်တုံး။ကိုကိုကိုအမြဲတမ်းအထင်ကြီးနေတဲ့ပုဂ္ဂိုလ်ဟာလေသူများအပြစ်ပြောတတ်တယ်။ကိုကိုကိုအရင်အထင်ကြီးတော့သူများကိုအထင်သိတယ်။သူများမှာကောင်းကွက်ကလေးတခုရှိရင်လေအထင်မကြီးခြင်းတဲ့တော့ကြောင့်အထင်ပေးစရာအပြစ်ဖြစ်အောင်လုပ်လိုက်တယ်။ကောင်းကွက်ကိုလည်းအပြစ်ဖြစ်ကိုယ်စိတ်ကဖန်တီးလိုက်တယ်။ကောင်းကွက်ကိုကောင်းကွက်လို့မြင်လားအပြစ်လို့မြင်လားအပြစ်လို့မြင်တယ်။ကောင်းကွက်လို့မြင်လိုက်လို့ရှိရင်သူကအထင်ကြီးနေအောင်မဟုတ်ဘူး။ကိုယ့်ကိုယ်ကိုသိအထင်ကြီးတော့ဘယ်သူမှအထင်မကြီးခြင်းဘူး။အလုံးကိုအထင်ပေးခြင်းနဲ့ကိုယ့်ကိုယ်ကိုသိအထင်ကြီးလို့တဲ့ပုဂ္ဂိုလ်ကလည်းသူများရဲ့အပြစ်ပေးကြည့်ရဲ့အမြဲတမ်းစဉ်းစားပါလေ။ကဲနောက်ဘယ်လိုလူတွေပြစ်မြင်အောင်မလို့လောဘကြီးတယ်ဒီလိုကိုယ့်ရဲ့ရပိုင်ခွင့်အတွက်သူတစ်ပါးရဲ့ရပိုင်ခွင့်ကိုဖျက်လို့ဖျက်စီလှုပ်ချင်တဲ့ပုံကိုယ်တွေဟာလေသူတစ်ပါးရဲ့အပြစ်ကိုအမြဲတမ်းကြည်နေပါတယ်သူတစ်ပါးကိုအပြစ်မရှိတာကိုလည်းအပြစ်လို့မယ်ရှိတဲ့အပြစ်ကလေးကိုလည်းပေးပေးကိုကြည်ကြည်လို့မယ်သူများမှာအပြစ်ရှိတယ်ဆိုတော့မှသူ့ရဲ့ပိုင်ဆိုင်မှုတွေကိုသူနဲ့ကင်းကွာသွားအောင်လုပ်လိုက်မယ်ပြီးတော့မှအဲ့ဒီပိုင်ဆိုင်မှုကိုကိုရယူမယ်သူတစ်ပါးရဲ့ပိုင်ဆိုင်မှုကိုမတော်မတရားယူခြင်းတဲ့ပုံကိုယ်ဟာလေသူများရဲ့အပြစ်ကိုပဲအမြဲတမ်းချောင်ချောင်ကြည့်ရှုနေပါတယ်ပဲအပြစ်တွေ့ရင်ဘလို့ဒုက္ခပေးလိုက်ရမလဲဆိုတာပဲစဉ်းစားနေတော့တာပေါ့နောက်ဘလို့လူတွေပြောအောင်မလဲတပည့်သားရဲ့ဆန္ဒကိုထဲ့မှတ်တဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာလေသူတစ်ပါးရဲ့အပြစ်ကိုပြောမှာပဲအများတိုင်းကြီးတယ်မဟုတ်တော့မှအချိန်လေးခွင့်ရင်ပြလိုက်ရင်ကြီးမှာပေါ့လူတယောက်နဲ့တယောက်ဆန္ဒဆိုတာတူညီကြရဲ့လားမတူညီဘူးကျောင်းနေတဲ့ဆန္ဒချင်းမတူညီကြဘူးလူစရာတူဦးတယောက်ထဲနေလို့မရတဲ့အတွက်အများနဲ့စုပေါင်းနေရတယ်အဲ့ဒီအခါမှာတယောက်ဆန္ဒကိုတယောက်ကနားလည်မှုပေးရမယ်လိုက်လျောမှုပေးရမယ်ကိုယ်ဆန္ဒတာလည်းအမှန်သူတစ်ပါးရဲ့ဆန္ဒဟာအမှန်ကိုယ်ဆန္ဒတိုင်းပဲသူတစ်ပါးလုံရမယ်ဆိုတဲ့စိတ်မျိုးမွေးလိုက်ပြီဆိုရင်တော့ကိုယ်ဆန္ဒနဲ့ဆန့်ကျင်တဲ့အချက်လက်လေးတွေအကြောင်းအရာလေးတွေတွေ့လိုက်တာနဲ့အပြစ်လိုပဲမြင်တော့တာဆန္ဒဆိုတာကခေါင်းတက်ပြီးပြလိုက်တာပေါ့ဆန္ဒတို့ခံစားချက်တို့လိုအပ်ချက်တို့ဘဝတံပိုးတို့ကိုယ်တံပိုးထားတဲ့အရာနဲ့သူတစ်ပါးတံပိုးထားတဲ့အရာနဲ့တယောက်နဲ့တယောက်တူရဲ့လား လူတယောက်နဲ့တယောက်တန်ဖိုးထားတဲ့အရာချင်းမတူဘူးမတူဘူးခံစားချက်ချင်းမတူဘူးဆန္ဒချင်းမတူဘူးဝါဒနာချင်းမတူဘူးအဲ့ဒီမတူညီတဲ့သဘောတရားတွေကိုနားလည်မှုမရှိတဲ့သူဟာလေအပြစ်ကြီးပဲမြင်တာပဲမိဘနဲ့တာသမီအိမ်မှာတူနေကြတယ်မိဘကခင်ဟောင်းတီးလေးမှကြိုက်တယ်တာသမီကခစ်ပေါ်သချင်းလေးမှကြိုက်တယ်ခင်ဟောင်းနဲ့ခစ်ပေါ်လိုပဲပြောလိုက်တာပေါ့အဲ့ဒါတချို့မိဘတွေကြတော့တာသမီတွေကခစ်ပေါ်သချင်းလေးခွင့်နေဆိုပိတ်လိုက်ပိတ်လိုက်မင်းတို့သချင်းလေးကဘာဒီမှလည်းမသိဘူးဟောမိဘဆိုတော့လည်းတာသမီပေါ်အချိန်ဝါရှိနေတော့ပိတ်ထလိုက်တော့တာသမီကလည်းဘာမှမခွင့်ရတော့ဘူးမိဘသိမှပဲသချင်းနှားထောင်မဲ့သဘောဖြစ်နေတယ်မိဘကခင်ဟောင်းတီးဖွင့်တာသမီကမကြိုက်ဘူးလေပိတ်လိုက်ပါပိတ်လိုက်ပါလို့ပြောလို့ရလားပြောမရတော့မခံရဘူးလားမကြည်နဲ့တဲ့စိတ်တွေဖြစ်အဲ့ဒီလိုနဲ့မိမနဲ့သာသမီမကြည်လည်ကြတာတွေရှိတယ်ကိုကလူကြီးမလို့ခင်ဟောင်းလေးလေးကြိုက်တယ်သာသမီကကိုကြိုက်တဲ့ခင်ဟောင်းလေးကိုလိုက်ကြိုက်ရမယ်လို့ပြတ်ထန်းလို့ရပါမလားမရဘူးသူကြိုက်ချင်လည်းကြိုက်မယ်မကြိုက်ချင်လည်းမကြိုက်ဘူးပေါ့ကိုရင်းစားတဲ့စိတ်ကလေးရှိရမယ်ငါခင်ဟောင်းတီးလေးကြိုက်တယ်လို့ငါသားငါသမီးတွေလည်းသူတို့ခက်အလျောက်ပေါ်တဲ့ခက်ပေါ်တီးလေးတွေကြိုက်မယ်အဲ့တော့ငါခင်ဟောင်းလေးနားထောင်ခြင်းတယ်လို့သူတို့လည်းခစ်ပေါ်တီးတီးနားထောင်ခြင်းမှာပဲနားထောင်ပါစီသူ့အချိန်နဲ့သူနားထောင်ရမှာပေါ့လူကြီးကခင်ဟောင်းလေးနားထောင်တဲ့အချိန်နားထောင်လူငယ်ကခစ်ပေါ်ခြင်းနားထောင်တဲ့အချိန်နားထောင်ပေါ့ဟိုသူတို့တချင်တွေကလည်းစကားပြောသလိုဘာလို့ဘာဒီမှလည်းမသိဘူးရံဖြစ်တယ်လို့လည်းဆိုပြီးတော့ကိုခစ်ပေါ်တဲ့တဲ့ဟိုဟစ်ဟော့တချင်တွေဘာတွေမရှိဘူးလားကိုမကြိုက်တာနဲ့ပဲခလေးတွေနားမထောင်နဲ့ပိတ်လို့ပြောလို့ရပါမလားမရဘူးသူခင်တဲ့သူသူခံစားခြင်းနဲ့သူသူ့အရွယ်နဲ့သူပဲအဲ့တော့တစ်ဖက်သားရဲ့ဆန္ဒကိုထည့်မတွက်တစ်ဖက်သားရဲ့လိုအပ်ချက်တစ်ဖက်သားရဲ့ခံစားချက်တစ်ဖက်သားရဲ့သဘောထားကိုထည့်မတွက်တဲ့ပုဂ္ဂိုလ်ဟာလေနေရာကအပြစ်ကြီးပဲမြင်နေတော့တာပဲကိုယ်ကကလေးတွေခိုးတော့ကနေကိုမတူတော့ဘူးပြောလို့ဆိုလို့လည်းမရဝိတ္တဆာရာတွေကလည်းကလက်တက်တက်မကြက်ရဲဘူးလားမြင်သမျှအချိုးကိုမပြည့်တော့ဘူးနော်အဲ့တော့အွယ်ရဲ့သဘောကိုရောခံစားချက်ရဲ့သဘောကိုရောဝါသနာရဲ့သဘောကိုရောနားလည်ရတယ်တိတ်နေတူနေတဲ့ဟိုတယောက်ကဘလုံးမွဲဝါသနာပါတယ်တယောက်ကဝါသနာမပါဘူးမင်းတို့ဘလုံးမွဲဘာမှလည်းအဓိပ္ပာယ်မရှိပါဘူးကွာအလုံးလေးတစ်လုံးဟိုဘက်ထက်လှုပ်လိုက်နေလှုပ်နေကြတာပဲဆိုပြီးတော့ပြပြောတော့ကဲဘလုံးမွဲကျက်တဲ့လူကကျင်းနပ်ပါဦးမလားမကျင်းနပ်ဘူးကိုဘလုံးမွဲမကျက်ပေမဲ့သူဘလုံးမွဲကျချင်းကျိုက်မှာပေါ့ဒါကနမူနာပြောတော့ပါအိမ်မှာမိသားစုချင်းချင်းပဲဖြစ်ဖြစ်မိတ်ဆွေချင်းချင်းပဲဖြစ်ဖြစ်တယောက်ရဲ့ခံစားချက်တယောက်ရဲ့ဝါသနာတယောက်ရဲ့လိုအပ်ချက်တယောက်ရဲ့ဆန္ဒကိုနားလည်ဖို့လိုအပ်တယ်ငါဟာသူမဟုတ်ဘူးဆိုတာသဘောပေါက်အောင်ပါပေါ့ငါဟာသူဟုတ်ရဲ့လားဟုတ်ပါဘူးငါဟာသူမဟုတ်တဲ့အတွက်ငါဆန္ဒနဲ့သူဆန္ဒထပ်တူကြနိုင်ပါမလားမကြနိုင်ဘူးတစ်ဖက်သားပေါ်မှာသိချစ်လွန်အားကြီးရင်လေအပြစ်မြင်တတ်တယ်တစ်ဖက်သားကိုသိချစ်သွားပြီးသိတန်အောင်ခြင်းကြီးသွားပြီးဆိုရင်ကိုဆန္ဒအတိုင်းသူဆန္ဒရှိစေခြင်းနဲ့ကိုဖြစ်ခြင်းတယ်လို့ပဲသူဖြစ်စေခြင်းနဲ့ကိုဖြစ်စေခြင်းတယ်လို့ပဲသူဖြစ်အောင်လုပ်စေခြင်းနဲ့ကိုအယူဆတိုင်းမဲ့သူယူဆစီခြင်းနဲ့ကိုတွေးခေါ်တိုင်းမဲ့သူတွေးခေါ်စီခြင်းနဲ့ကိုယူဆတယ်လို့ကိုတွေးခေါ်တယ်လို့မတွေးတဲ့အခါကျတော့မကြည်မနှက်နဲ့အပြစ်တွေမတင်တော့ဘူးလားအယူဆခြင်းဆိုတာလေတယောက်နဲ့တယောက်မတူနိုင်ဘူးအဲ့ဒီသဘောတရားလေးကိုနားမလည်ဘူးဆိုရင်တော့လေကိုအယူဆတာလည်းအမှန်သူ့အယူဆဟာအမှားဆိုပြီးတော့အပြစ်ပဲတင်တော့တာပဲဒါဒီလိုသဘောတရားလေးတွေပြောလိုက်ရင်ဝိမေစကားမပြောပါနဲ့ဆိုရင်ဝိမေစကားကိုပြောခြင်းရဲ့အကြောင်းဖြစ်တဲ့အဲ့ဒီစိတ်နေစိတ်ထားလေးတွေပြုပြင်ရမှာပေါ့နော်ကိုထင်ကြီးတဲ့စိတ်လွန်ကရင်ဝိမေစကားပြောတတ်တယ်ဆိုရင်ထင်ကြီးတဲ့စိတ်တွေကင်းအောင်ကြိုးစားဖို့ရော့အောင်ကြိုးစားဖို့စသည်အားဖြင့်ပေါ့တစ်ဖက်သားရဲ့ဆန္ဒကိုနားမလည်ရင်အပြစ်ပြောတတ်တယ်ဆိုရင်တစ်ဖက်သားရဲ့ဆန္ဒကိုကိုချင်းစာစီလေးနဲ့နားလည်ပေးနိုင်အောင်ကြိုးစားရမယ်ပရဝိဇ္ဇာနုပသိတာနိစ္စံဥစ္စာနာတင်ညိနောသူတစ်ပါးကိုဆရာလှုပ်ချင်တဲ့သူကလည်းအပြစ်ကြီးပဲမမြင်ဘူးလားအပြစ်ကြီးပဲအပြစ်မြင်မှလည်းသူကဆရာလှုပ်လို့ရမှာကိုဒါတော့အပြစ်ကြီးပဲမြင်တတ်တယ်အဲ့ဒါသူများအပြစ်ကြီးပဲမြင်တာဟာဝိမဲစကားပဲဆိုတော့ဘာနဲ့ဝိမဲစကားလဲဆိုရင်ကောင်းရာတုက္ကဋိနဲ့ဝိမဲစကားနိဗ္ဗာန်နဲ့ဝိမဲစကားဒါကတော့ဘာမှမဆန်းဘူးနည်းနည်းဝေးတယ်လို့လည်းထင်ရတယ်အနီးကပ်ဆုံးလက်တွေ့ဘဝအနေနဲ့ပြောမယ်ဆိုရင်တော့သူတစ်ပါးရဲ့အပြစ်ကိုကြီးပဲအမြဲတမ်းတွေးပြီးတော့သူတစ်ပါးရဲ့အပြစ်ကိုကြီးပဲအမြဲတမ်းပြောတယ်ဆိုရင်သူတစ်ပါးရဲ့အပြစ်ကိုသူတစ်ပါးရဲ့အပြစ်ကိုပြောတဲ့စကားဟာမေတ္တာတရားနဲ့ဝိမဲစကားသူများအပြစ်ကြီးပဲအမြဲတမ်းပြောနေဆိုရင်ပြောခံနေလို့ကိုယ့်ဘောမေတ္တာရှိပါအောင်မလားမရှိတော့ဘူးဒါကြောင့်အပြစ်ပြောစကားဆိုတာတကယ်တမ်းကျတော့မေတ္တာဝေးစေမယ်စကားမျိုးပဲဥစဉ်တို့သာသနာဘဝတုန်းကကိုရင်တပါရင်းရင်းနှီးနှီးရှိခဲ့ဘူးလေတခြားကိုရင်တွေလည်းအများကြီးရှိတာပေါ့ရင်းနှီးတဲ့ကိုရင်တပါရှိခဲ့ဘူးလေတနေ့တော့အဲ့ဒီကိုရင်နဲ့ ဟိုမန္တလေးသွားတဲ့ဘတ်စကားပေါ်မှာဆုံတာပေါ့လေဘတ်စကားပေါ်မှာဆုံတာအဲ့ဒီအချိန်မှာသူကယဟန်ဖြစ်သွားပြီယဟန်ဖြစ်သွားပြီဆိုတော့သူ့ကိုကိုရင်ဘဝကလေးကယဟန်တကာခံပါမယ်လို့ကြိုတင်ပြီးတော့သတ်မှတ်ထားတဲ့တကာရှိအဲ့ဒီတကာကလည်းဥစဉ်နဲ့လည်းရင်းနှီးတဲ့တကာဥစဉ်နဲ့ပြီးတဲ့တကာပေါ့အဲ့ဒါနဲ့အဲ့ဒီဥစဉ်နဲ့တွေ့တော့မေးတဲ့မေးလိုက်ရတဲ့ဥစဉ်လေးဥစဉ်လေးရဲ့ယဟန်တကာကဟိုတကာပဲလားသူ့မိရတော့နာမည်နဲ့မိရတာပေါ့ဒီမှာတော့နာမည်ဖြုတ်ထားရတာနော်ဟိုတကာပဲလားလို့မိတော့မဟုတ်ဘူးတဲ့တခြားမျိုးကတခြားတကာတယောက်တဲ့အဲ့ဒီကလေးကဥစဉ်ကသဘောပေါက်လာပြီအဲ့ဒီတကာကြီးအကြောင်းကလည်းကိုကသိထားပြီးသားဆိုတော့မေးလိုက်ပါတယ်ဘာဖြစ်လို့လဲအဲ့ဒီတကာကြီးကဆရာလုပ်လို့လားဟုတ်တယ်တဲ့နေရာကဆရာလုပ်ပြီးတော့စာဒီခဏခဏကြီးဘာမလုံးနဲ့ညာမလုံးနဲ့ဘယ်လိုလုပ်ပါညာလိုလုပ်ပါကိုရင်လေးကိုခဏခဏကိုရင်ယဟန်တော်မခံသေးဘူးနေရာတကဆရာလို့တော့အဲ့ဒီကိုရင်လေးကဒီတကနဲ့တော့တသက်လုံးလက်တွဲလို့မဖြစ်ဘူးဆိုပြီးတော့ယဟန်တကအဖြစ်ကနေပြတ်ဆဲလိုက်တယ်တချို့လည်းပဲလက်မထက်ခင်ကလေးကဆရာလို့အနံ့ယူနှောင်းမှုတဲ့လူတွေမရှိဘူးလားအဲ့ဒါဆိုတော့လက်မထက်ခင်ကလေးကကိုယ်ရှင်းတာအကောင်းဆုံးပဲနော်သမီးသားဘွားကလေးကအနံ့ယူခြင်းနေတယ်ဆိုမှတော့လက်ထပ်ပြီးရင်ပို့ပြီးအနံ့ယူမှာပဲအဲ့ဒါဒီဥစဉ်လေးကလည်းအဲ့ဒီသဘောပေါက်တယ်ထင်ပါတယ်နော်ယဟန်တကမခံခင်ကလေးကယဟန်တကခံနေဆိုတာကလည်းဥစဉ်တော့သိခထထနဲ့ပတ်သက်တဲ့တရားတွေမှာဟောပြပါတယ်။သိင်ထထနဲ့ပတ်သက်ရင်ပေါ့လေသိင်ထချင်းနဲ့လက်ထချင်းဟာအတူတူပဲဆိုတဲ့အကြောင်းအဲ့ဒါတော့နောင်မှပဲဆောင်းမရည်တော့မယ်နော်။သိင်ထတယ်ဆိုတာလက်ထတာနဲ့အတူတူပဲ။မျိုးသားနဲ့မျိုးသမီးလက်ထတတ်လိုက်တယ်ဆိုရင်မျိုးသားကမျိုးသမီးကိုတာဝန်ယူရတယ်မျိုးသမီးကမျိုးသားကိုတာဝန်ယူရတယ်။ယဟန်တစ်ပါးကိုသိခထထလိုက်တယ်သိင်ထလိုက်တယ်ဆိုရင်လေယဟန်တကယဟန်မကလည်းယဟန်ကိုတာဝန်ယူရတယ်ယဟန်ကလည်းယဟန်တကယဟန်မကိုတာဝန်ယူရတယ်အပြန်လှန်တာဝန်နေဆိုတာရှိလာတယ်နော်အဲ့တော့သိက္ခာထပ်လိုက်တယ်ဆိုတာယဟန်ဖြစ်ပြီးသားသိက္ခာထပ်နေဘာအကျိုးရှိလဲဆိုရင်တော့ရှိပါတယ်သာသနာ့ပြုလုပ်ငန်းတွေကိုအတူတူလက်တွဲပြီးတော့လုပ်သွားပါမယ်လို့ကတိပြုလိုက်တာလက်ထပ်တယ်ဆိုတာကလည်းရာသက်မှန်ယုံကြည်ချက်ပေါင်းမှမယ်လို့ကတိပြုလာပဲလေသိင်ထပ်လိုက်တယ်ဆိုတာကလည်းဆရာကလက်တွဲပြီးတော့သာသနာ့လုပ်ငန်းတွေကိုကြိုးစားဆောင်ရွက်ပါမယ်လို့ကတိပေးလိုက်တာပဲအဲ့တော့တိမ်ထချင်းနဲ့လက်ထချင်းနဲ့တူတယ်ဆိုတာအကြမ်းကြီးလေးမှတ်ပေါ်နေနော်အဲ့တော့အဲ့ဒီယဟန်တော်လေးကသူ့ယဟန်တကာလောင်းကနေရကဆရာလို့နေရကအပြစ်ပြောလို့ဆိုပြီးတော့ယဟန်တကာဖြစ်ကပြက်ဆဲလိုက်တယ်နေရကအပြစ်ပြောတဲ့ဇာတာဟာမေတ္တာတရားနဲ့ဝေးမဲ့ဇာတာသဘောပေါက်ရလားကဲသဘောပေါက်တဲ့ဆင်ဆံပုတ်ဆိုပေါ့သူ့အပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည်သူအပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည
်သူအပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည်သူအပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည်သူအပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည
်သူအပြစ်ကြီးပဲအများနဲ့တွေးနေရင်မေတ္တာတရားနဲ့ဝေးပါလိမ့်မယ်မေတ္တာဝေးလိမ့်မည်နဲ့မကဘူး။ကောင်းရာသူဂတိနဲ့လည်းဝေးလိမ့်မည်။နိဗ္ဗာန်နဲ့လည်းဝေးလိမ့်မည်ဆိုတဲ့စာသားတွေတစ်ခွက်ကိုထည့်ပြီးတော့ဆိုပေါ့။ထည့်ပြီးတော့သဘောပေါက်ပေါ့။အဲ့ဒီလိုဆိုတော့သူတစ်ပါးရဲ့အပြစ်ကိုမပြောရတော့ဘူးလား။သူတစ်ပါးရဲ့အပြစ်ကိုလုံးဝလုံးဝမပြောရတော့ဘူးလားဆိုတော့မဟုတ်ပါဘူး။မြတ်စွာဘုရားရှင်ကတုတ်တန်တစ်ခုမှဟောထားတာရှိတယ်။တခါတည်းမှာကို့အပြစ်ကိုကြည့်ရတယ်တခါတည်းမှာသူတစ်ပါးအပြစ်ကိုကြည်ရတယ်။တခါတည်းမှာကိုယ့်ရဲ့ကောင်းခွက်ကိုကြည်ရတယ်။တခါတည်းမှာသူတစ်ပါးရဲ့ကောင်းခွက်ကိုကြည်ရတယ်။ကာလိနကာလံလို့ခါတော့ခေါ်တာပေါ့။ကိုယ့်အပြစ်ကိုကြည်တဲ့အခါမှာကိုယ့်အပြစ်ကိုကြည်သူတစ်ပါးအပြစ်ကိုကြည်တဲ့အခါမှာသူတစ်ပါးအပြစ်ကိုကြည်ကိုယ့်ရဲ့ကောင်းခွက်ကလေးတွေကိုကြည်တဲ့အခါမှာကိုယ့်ရဲ့ကောင်းခွက်ကိုကြည်သူတစ်ပါးရဲ့ကောင်းခွက်ကိုကြည်တဲ့အခါမှာသူတစ်ပါးရဲ့ကောင်းခွက်ကိုကြည်သူ့နေရာနဲ့သူဟောထားတာနော်သူတို့ရဲ့အပြစ်ကိုကြည်လိုက်မှကို့မှာအပြစ်ကင်းစင်သွားမယ်။ကို့ရဲ့ဘဝကို့ရဲ့စိတ်ဓာတ်အကြီးတူတွေကောင်းသွားမယ်ဆိုရင်သူများအပြစ်ကိုကြည်ဖို့မလိုဘူးလား။မလိုပါနဲ့ခင်ဗျာ။သူများရဲ့အပြစ်ကိုကြည်ပြီးတော့ကို့မှာအဲ့ဒီလိုအပြစ်မျိုးကင်းစင်အောင်ပြုပြင်ရမှာလေ။ကို့စိတ်ကို့ဆက်မှာလဲဟောထားတာပဲနော်။အဲ့တော့သူများရဲ့အပြစ်ကိုလည်းကြည်တဲ့အခါကြည်ရမယ်။ကြည်ရရင်နောက်ပဲမှာဘာပါလာလဲဆိုတော့ပြောတဲ့အခါလဲပြောရမယ်။ပြောဖို့လိုအပ်ရင်ပြောရမယ်မလိုအပ်ရင်မပြောနဲ့။နိဒီနံဝပဝတ္တာရံယံပတ္တိဝိဇ္ဇတတ္တိနံကို့အပြစ်ကိုမေတ္တာစေတနာနဲ့ထောက်ပြလာတဲ့ပုဂ္ဂိုလ်ဟာကို့ကိုရွှေ့ဦးပေးတဲ့ပုဂ္ဂိုလ်ပါပဲတဲ့မြတ်စွာဘုရားဟောထားတာနော် အဲ့တော့ကိုကိုကိုအပြစ်ကိုညွှန်ပြလာရင်ရှင်ဥပိဒနဲ့တွေ့ရဆိုတော့သူတစ်ပါးရဲ့အပြစ်ကိုမေတ္တာစေရနာနဲ့ညွှန်ပြပေးရင်လေသူတစ်ပါးကိုရှင်ဥပေးတာပဲပေါ့ခုတရားနဲ့ပြည်သမက်ကသူများစီရရှင်ဥပဲယူချင်တာလားကိုရှင်ဥလည်းပေးချင်တာလားနှစ်ခုစလုံးအရှင်ဥလားလူခံဥမှာနော်ကိုချစ်ခင်မြတ်နိုးတဲ့သူကိုကြည်ညိုလေးစားတဲ့သူကိုချင်းသိခါလေးအစွန်ထင်းမရှိပါစေနဲ့ဘဝမှာအမဲစက်ကလေးမထင်ပါစေနဲ့ဘဝရဲ့ရည်သွေးတွေစိတ်ဓာတ်ရည်သွေးတွေကောင်းပါစေမေတ္တာစေရနာလေးနဲ့အပြစ်ထောက်ကြတာမျိုးမရှိသင့်ဘူးလားရှိသင့်တယ်သူတတန်ဝိဇ္ဇမင်းကြီးတန်ဆိုတဲ့အတိုင်းပေါ့ကို့အပြစ်ကိုကြတော့မြင်နိုင်ခဲ့တယ်သူတစ်ပါးရဲ့အပြစ်ကြတော့မြင်လွယ်တယ်သူများညက်ချီကြတော့မြင်လွယ်တယ်ကို့ညက်ချီကြတော့ကို့မြင်ရလားမမြင်ဘူးဘယ်လိုလုပ်ငုံကြည့်မှလဲညက်ချီဘူးနော်မှန်နေကြည့်မှမြင်မှာပေါ့အဲ့ဒီလိုပဲကို့အပြစ်ဆိုတာလဲတရားဓမ္မဆိုတဲ့မှန်လေးထောင်ကြည့်မှမြင်မှာပဲအဲ့တော့ကို့အပြစ်ကိုဆိုတာကမြင်တဲ့ခါလဲမြင်တယ်မမြင်တာလည်းရှိတယ်အဲ့တော့တစ်ဖက်သားဆိုတာကမြင်တတ်တာကိုမြင်တဲ့သူကစေတနာလေးနဲ့ထောက်ကြရတယ်ဆိုရင်လက်ခံရမယ်ကို့ကလည်းပဲတစ်ဖက်သားရဲ့အကျိုးကိုအမှန်တကယ်လိုလားတယ်ဆိုရင်တော့အချိန်နေအချိန်ခါအားလျော်စွာအပြစ်ကိုထောက်ပြရမယ်ဒါမဲ့နေရာတကဆရာလူဖြစ်တဲ့စိတ်ကြီးနဲ့စေတနာနဲ့ပြောတာပါစေတနာနဲ့ပြောတာပဲပါဆိုပြီးတော့နေရာတကာတော့အပြည့်ပြောသိရင်လားမပြောသိဘူးအချိန်နေကြည့်ရမယ်အချိန်ခါကြည့်ရမယ်ပြောသိမှပြောရမယ်ပြောဖို့ပြောနေရလဲရှိသေးတယ်ဒါမလုပ်နဲ့လို့ဒီလိုပြောတာလဲရှိတယ်ဒါလေးကဒီလိုမလုပ်ဘဲနဲ့ဟိုလိုလွတ်လွတ်ရင်ပုံမကောင်းဘူးလားအဲ့ဒီလိုလည်းမရှိဘူးလားအဲ့တော့ဒါမလုပ်နဲ့မကောင်းဘူးဒါလုပ်လို့ရှိရင်တော့အပြတ်ပဲဆိုရင်တော့တစ်ဖက်သားကလည်းဘယ်လက်ခံရင်မှမလဲဒါလေးကတော့ဒီလိုလေးရှိတယ်ထင်တယ်ဒီလိုလေးလုပ်ရင်ပုံမကောင်းဘူးလားဒါလေးလုပ်လို့ရှင်မင်းအတွက်ဂုံသိဒီစကားလေးမင်းပြောလိုက်တာတစ်ဖက်သားကဘယ်လိုများယူဆသွားဒီလိုအတိတ်ပဲမျိုးယူဆမသွားနိုင်ဘူးလားဒီလိုလေးပြောလိုက်ရင်တော့ပုံမကောင်းဘူးလားစသည်အားဖြင့်မေတ္တာလေးနဲ့ထောက်ပြရမှာပေါ့စကားလုံးအတုံးနှုံးကလည်းအရေးကြီးတယ်နော်ဘင်္ဂောစိတ်ကကောင်းစေခြင်းလို့ပြောတာပဲမေတ္တာနဲ့ပြောတာပဲစေတနာနဲ့ပြောတာပဲဆိုပြီးတော့ဒုထိုးဥပောက်ပြောလို့ရဖြစ်ပါမလားတို့တို့ဘာကြီးပြောတာတစ်ဖက်ကလည်းလက်မခံဘူးပေါ့အဲ့တော့စကလုံးအုံလုံးလေးလည်းဟိုဆရာလုပ်တဲ့သဘောမျိုးအပြစ်တင်တဲ့သဘောမျိုးမဖြစ်အောင်ဂယုဆိုင်ရတယ်အချိန်နေအချိန်ခါလဲကြည်ရတယ်ပြောတဲ့အချိန်လေးမှပြောရတယ်နောက်5မိနစ်လောက်နေမှပြောရမယ့်စကားကို5မိနစ်အောင့်ထားပါအောင်ပြီးတာနဲ့တမ်းမပြောနဲ့ပြောချင်တာနဲ့တမ်းမပြောနဲ့နောက်ရက်နောက်လနောက်နေ့စသည်အားဖြင့်ပြောတဲ့ပြောထိုက်တဲ့အချိန်မှာအံဝင်ခွင့်ကြလေးပြောရမယ်ပြောဖို့မလိုတဲ့ဟာကြတော့လေမပြောနဲ့ပေါ့။ဩဒါငါမပြောလည်းပဲသူ့သူတိသွားမှာပါပဲ။ဆိုပြီးတော့လုံးဝမပြောပဲနေတဲ့နေဟာကြလေမပြောရဘူး။တခါတည်းမှသူများရဲ့အပြစ်ကိုပြောတာဟာစေတနာနဲ့ပြောတဲ့သဘောမျိုးမသက်ရောက်တော့ဘူးနဲ့တစ်ဖက်သားရဲ့ဂုဏ်သိက္ခာကိုစော်ကားသလိုဖြစ်သွားတာမျိုးလည်းရှိတတ်သေးတယ်။ကိုယ့်ရဲ့လက်တွေ့ဘဝတွေကဖြစ်ဖြစ်နေတဲ့ပြန်စင်းစားကြည့်ပေါ့နော်။စေတနာနဲ့တော့ပြောလိုက်တာပဲ။ဒါပေမဲ့တစ်ဖက်သားမှငါသိက္ခာစော်ကားတယ်ငါ့ကိုမယုံကြည်ဘူးငါ့ကိုစိတ်မချဘူးလို့ခံစားတော့ရတယ်။အပြစ်ပြောတဲ့အပြစ်ပြောတဲ့ဆိုင်ညာမှာလည်းစိုးရင်တော့ကအာကြီးလို့တဲ့လူကလည်းအပြစ်ပဲမြင်တတ်တာနော်ဟိုကဲ့ရဲ့ရှုံချခြင်းလို့တော့မဟုတ်ဘူးစိတ်မချတဲ့စိတ်တွေစိုးရင်မှုမှန်လေးကများနေတော့ကောင်းစီခြင်းနဲ့ကောင်းစီခြင်းနဲ့ဆက်တဲ့စိတ်ကတော့ရှိတယ်ဒါပေမဲ့တောကကြီးကရှည်ရန်တင်နေတော့ကောင်းတာကိုလည်းကောင်းတယ်လို့မမြင်တော့ဘူးအပြစ်မဟုတ်တာကိုလည်းအပြစ်လို့မြင်တယ်ဖြစ်မှမဖြစ်ဘူးအတိအကျမသိကြတာကိုတကယ်ကိုဖြစ်နေတဲ့ပုံစံကြီးရင်ထဲမှာခံစားပြီးတော့ပြောမိတတ်တယ်ဒါကြောင့်ပြောတဲ့ပြောထိုက်တဲ့အချိန်မှာပဲပြောပါပြောတဲ့ပြောထိုက်တဲ့ပုံစံလေးနဲ့လည်းပြောပါနေရာတကလည်းမပြောပါနဲ့တခါတည်းမှရှိမှာပေါ့ကို့မှာအတိတ်တွေတခုကျွလွန်မိတယ်တစ်ဖက်သားကမပြောဘဲနဲ့မသိတယ်လို့လိုပဲနေလိုက်တဲ့ဆိုကို့မှာစိတ်မချမ်းသာဘူးလားဒါပေမဲ့ကိုကအသိဉာဏ်ရှိတယ်လို့ဆိုဩငါဒါမပြောသင့်ဘူးဩငါဒါမလုပ်သင့်ဘူးဒါလေးတော့ငါနောင်ဆိုရင်ရှောင်ကျင်မှာပဲကို့အသိတရားလေးနဲ့ကိုသိတယ်အဲ့ဒါကိုတစ်ဖက်သားကသိရတဲ့နဲ့မပြောဘဲနဲ့မသိကြအောင်ဆောင်းလိုက်တယ်သိမှန်းတော့သိတယ်ဒါပေမဲ့ဩသူသိရတဲ့နဲ့ငါ့ကိုမပြောဘူးဆိုတော့ကျေးဇူးတင်လိုက်တာဝမ်းသာသွားတယ်အဲ့တော့အပြစ်ဆိုတာကလည်းပြောတဲ့နဲ့ကောင်းစေခြင်းရင်ပြောကောင်းတာပဲဆိုပေမဲ့ပြောတဲ့မှပြောရတယ်လိလိရှုတဲ့နဲ့ဟာလိကြတော့လိလိရှုရတယ်နေရာတကာပြောတော့တစ်ဖက်သားအသိဉာဏ်မရှိဘူးလို့သတ်မှတ်လိုက်ရရောက်သွားတာပေါ့အရွယ်ရောက်ပြီတဲ့ပုံကိုယ်လေးကိုဟိုသူငယ်တန်းကျောင်းသားလေးလိုတငယ်နှစ်ဆားလေးလိုသဘောထားလို့ဖြစ်ပါမလားမဖြစ်ဘူးပုံကိုယ်ရဲ့အနေထားဆိုတာလည်းရှိသေးတယ်ပုံကိုယ်ရဲ့ပတ်ဝန်းကျင်ဆိုတာလည်းရှိသေးတယ်ဟိုသူတို့ဘာကိုနေရာကပြပြောရင်ဂုံတဲ့ခါစော်ကားတယ်လို့ဖြစ်တယ်ဆိုတာနဲ့ပတ်သက်လို့တချို့တက္ကရာကမကြီးပြောကြတာရှိတာပေါ့စေတနာနဲ့သတိပေးတာပါပဲ ဟိုမတုကမာရီမျိုးသမီးတဆင်ကြောင်းတဲ့ကိုအဝင်မခံနဲ့မပြောချဘူးလားကဲမျိုးသမီးကြောင်းတဲ့အဝင်မခံလို့ဖြစ်ပါမလားမဖြစ်ဘူးယောက်ျားလေးကြီးပဲခံနဲ့ဝင်ယောက်ျားလေးကြီးပဲလာဖူးယောက်ျားလေးကြီးပဲလာလူမျိုးသမီးဆိုရင်လာကုန်မလူနဲ့ဆိုပြောလို့ဖြစ်ပါမလားတိတ်စိတ်အပူလွန်သွားတဲ့ခါကျတော့ဘယ်မျိုးသမီးမှကိုအလားမခံနဲ့ဘယ်မျိုးသမီးမှကိုမကြည့်နဲ့မပြောတတ်ဘူးလားဦးဇင်းတို့ကတော့အဲ့လိုပေါ့တချို့မတုကမာနဲ့ပတ်သက်ပြီးတော့ဦးဇင်းကိုစိုးရိမ်တော့ကနဲ့ဟိုပြောပြီဆိုရင်ပြောလို့ရှိတယ်ဦးစင်းကမာတုကမမိမနဲ့ပတ်သက်လို့စိတ်မချဘူးဆိုရင်စိတ်မချတဲ့စကားပြောတာဟာဦးစင်းကိုဦးစင်းရဲ့ဂုဏ်သိက္ခာကိုစော်ကားတာပဲယဟန်တော်ရည်အနေနဲ့မာတုကမနဲ့ပတ်သက်လို့စိတ်ပူတဲ့စကားပြောတာလောက်အပြစ်ပြောတာလောက်ခံစားရတာမရှိဘူးဒါကြောင့်မလို့အပြစ်တစ်ဖက်သားရဲ့ခံစားချက်ကိုနားလည်ရမယ်ဆိုတာအဲ့ဒါပြောတာနော်တစ်ဖက်သားရဲ့ခံစားချက်ကိုနားမလည်ဘူးဆိုတော့ကိုပြောချင်တိုင်းစွတ်ပြောဒါပေမဲ့တော့လည်းပြောသင့်ရင်တော့ပြောရမှာပေါ့နော်ယဟန်တော်တစ်ပါးမာတုကမတယောက်နဲ့အနေတိုင်းမမှန်ဘူးစိတ်ကိုရမှာတယောက်ချင်းချင်းဒီလိုတွေ့နေကြတယ်ဆိုရင်တော့ပြောကိုပြောရမှာပေါ့မုံညင်လည်းမုံမစီပြောရမှာပဲเนาะအဲ့ဒီလိုအဖြစ်မို့သူတစ်ပါးအပြစ်ကိုပြောတဲ့စကားသူတစ်ပါးရဲ့အပြစ်သူတစ်ပါးကိုပြောတဲ့အပြစ်ဖွဲ့စကားဟာမေတ္တာတရားနဲ့ဝေးမဲ့စကားလို့ဆိုပေမဲ့ပြောတဲ့ပြောထိုက်တဲ့အချိန်မှာတော့ပြောတဲ့ပြောထိုက်တဲ့အတိုင်းတာနဲ့ပြောတဲ့ပြောထိုက်တဲ့ပုံစံနဲ့ပြောရမှာပါပဲဒါပေမဲ့သူတစ်ပါးအပြစ်ကိုပြောမယ်ဆိုရင်တော့စဉ်းစားလိုက်အောင်ဘယ်တော့ကအပြစ်ကိုပြောမှာလဲတချို့လူတွေကအတိတ်မှာပဲကြောင်ပိတ်မိနေတဲ့ပုဂ္ဂိုလ်အတိတ်ကိုပဲအနှစ်သာရလို့ထင်နေတဲ့ပုဂ္ဂိုလ်ပစ္စုပန်နဲ့မျက်ချီပြတ်သွားတဲ့ပုဂ္ဂိုလ်တွေကြတော့အတိတ်ကိုပဲအဟုတ်ထင်ပြီးတော့အတိတ်ကအပြစ်တွေကိုပုံကြီးချဲ့ပြီးတော့အပြစ်ပြောတတ်သေးတယ်။အတိတ်ကမှားခဲ့တဲ့အမှားလေးတွေအတိတ်ကကျူးလွန်ခဲ့မိတဲ့အပြစ်ကလေးတွေကိုခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးဖန်တီးပြီးတော့ခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးမြင်ယောင်ပြီးတော့ခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးသတ်မှတ်ပြီးတော့အပြစ်တင်တတ်ကြသေးတယ်။အဲ့တော့ကိုပြစ်တယ်မဆိုဘယ်တော့ကအပြစ်လဲပြန်စမ်းစမ်းမနေ့ကအပြစ်လားမနေ့ကအပြစ်ဆိုတော့ဒီနေ့ပြောသင်းမှပြောရမှာမနေ့ကဒီပြစ်သူကျူးလွန်ပေမဲ့ဒီနေ့ကျူးလွန်ခြင်းမှကျူးလွန်မှာပေါ့မနေ့ကဒီပြစ်ကျူးလွန်ခြင်းနဲ့စိတ်သက်ရှိပေမဲ့ဒီနေ့ရှိခြင်းမှရှိမှာပေါ့မနေ့နဲ့ဒီနေ့တောင်မတူတဲ့ဥစ္စာပြီးခဲ့တဲ့လတွေပြီးခဲ့တဲ့နှစ်တွေပြီးခဲ့တဲ့အရွယ်တွေဆိုတော့ပြောမနေနဲ့တော့အတိတ်ကအပြစ်ကိုခုအပြစ်လို့လာပြောဥပမာဆိုတော့အရှင်အင်္ဂုလိမာလာတို့ဆိုရင်သူများအသက်တွေတတ်ခဲ့တာပဲလူပေါင်းများဆိုတာတတ်ခဲ့တယ်နောက်ယဟန်ပြုတရားအထုတော့ယဟန်နာဖြစ်သွားတယ်ယဟန်နာဖြစ်တဲ့အချိန်မှာသူများပြောတာဝါသနာပါတဲ့လူတယောက်ကသူယဟန်နာဖြစ်မှလည်းမသိဘူးသိလည်းပဲတန်ဖိုးမထားဘူးဟာဒီကိုတော့အလကားကိုတော့ဒီကိုတော့လူတတ်ကိုတော့ကြီးဆိုပြီးတော့ပြင်းမှမယ်ဆိုရင်ပြင်းမှသူပဲဒုက္ခမရောက်မှာယဟန်နာမှမသိပဲနဲ့ဒီကိုတော့လူတတ်ကိုတော့ကြီးပဲငါဆွေမျိုးတွေလည်းတတ်သွားတာပဲဆိုပြီးတော့ခဲနဲ့ပေါက်ဒုံနဲ့ရိုက်လို့ရင်ဒုတဲ့သူပဲအပြစ်ဖြစ်မှာအဲ့တော့လူတစ်ဖက်သားကိုအပြစ်မြင်မယ်အပြစ်တင်မယ်ကြရင်ဘယ်တော့ငါအပြစ်လဲပြန်စဉ်းစားပါဘူးခိုးတော့ငါအပြစ်ဒီအခုရှိကြမှာရှိမှာနော်ဦးဇင်းတို့ဒါပုံမဲ့လေးလေးပဲဝန်ခံရမှာပေါ့လေတခါကြီးတယောက်ကအပြစ်တင်မှုတယ်ဒါပေမဲ့သူအပြစ်တင်တာကတော့စေတနာတော့စေတနာနဲ့ပါဒါပေမဲ့အတိတ်ကလောက်ရက်ကိုပစ္စုပန်မှာလုံနေတဲ့ပုံစံမျိုးအပြစ်တင်တာဖြစ်နေတယ်ယဟန်ဆိုတာမွေးနေပွဲမလုပ်သင့်ဘူးတဲ့မွေးနေ့ဆိုတာကမွေးနေ့ကုသိုလ်ကောင်းမှုမလုပ်သင့်ဘူးလားလုပ်သင့်တာပဲသာသနာပိုင်းရွှေရင်သာဆရာတော်ဖြတ်ပြီးလဲမွေးနေ့ဆိုရင်ကုသိုလ်ကောင်းမှုတွေပြုကျန်တဲ့နေ့တွေကျန်တဲ့အချိန်တွေမှာလဲကုသိုလ်ဆိုတာကတော့ပြုတာပဲပေါ့ဒါပေမဲ့မွေးနေ့ဆိုရင်တော့မွေးနေ့မှာပြုတဲ့ကုသိုလ်လေးကြတော့မှတ်မှတ်ရရမဖြစ်ဘူးလားမှတ်မှတ်ရရဖြစ်တယ်မှတ်မှတ်ရဖြစ်တော့မွေးနေ့ကျရင်ခါတိုင်းတစ်ခုအထူးတိုးပြီးတော့ကုသိုလ်ကောင်းမှုတွေပြုတာပေါ့ဥစဉ်တော့ဟိုးငယ်ငယ်လေးကတည်းကလူဝိကြောင့်ဘွားကလေးကလဲမွေးနေ့ဆိုရင်မှတ်မှတ်ရရကိုတတ်နိုင်တယ်လားကုသိုလ်လေးတွေပြုခဲ့တာပဲကိုမတတ်နိုင်လဲမိဘကိုပြောပြီးတော့မွေးနေ့မှာကုသိုလ်တစ်ခုခုတော့ပြုခဲ့တာပဲရန်ဖြစ်လာတော့လေသာသနာဘောလဲသာသနာဘောအလျောက်ကိုတက်နေတယ်လောက်ဖြူတာပဲအသက်30ပြည့်တဲ့မွေးနေ့ကစပြီးတော့ဟိုနည်းနည်းအရာထင်ထင်ကြီးကြီးမားမားလေးတွေပြုနိုင်လာတာပေါ့လေအဲ့တော့မွေးနေ့တိုင်းမွေးနေ့တိုင်းကုသိုလ်လေးတွေပြုဖြစ်တယ်အသက်30ပြည့်မွေးနေ့တုန်းကလည်းသာသနာတန်တိစိတ်သားမှာတန်ဃာတွေဆွမ်းကျွေးလို့ယောဂီတွေဆွမ်းကျွေးလို့ပြိတ္တကသုံးပုံလေးဖြူလို့စသည်အားဖြင့်ပေါ့လေကုသိုလ်ကောင်းမှုတွေပြုခဲ့ဘူးတယ်အဲ့ဒီမွေးနေ့မှာဘာဖြစ်တဲ့လေတခုဖြစ်ခဲ့ဘူးတည်းလဲဆိုတော့ဒကမကြီးတယောက်ကမွေးနေ့ကိတ်လှူတယ်မွေးနေ့ကိတ်လှူတော့လူယုံနဲ့မပြီးဘူးသူကလည်းပဲတူထူးတဲ့မွေးနေ့ကိတ်လေးနဲ့မှတ်တမ်းတင်ခြင်းနဲ့ကြီးညိုခြင်းနဲ့ပေါ့လေတသက်လုံးမွေးနေ့ကိတ်လေးလှူခဲ့တာလေကုသိုလ်လေးအာယုံပြန်ပြုတ်ပြီးတော့စာကဏ္ဍသတိပွားခြင်းလို့ဆိုပြီးတော့မွေးနေ့ကိတ်ကလေးလှီးပေးပါတဲ့သူ့မွေးနေ့ကိတ်ကလေးဦးစင်းကလှီးတဲ့ပုံလေးဓာတ်ပုံရိုက်ထားပြီးတော့ကြီးညိုခြင်းလို့တဲ့အဲ့တော့ဦးစင်းကလည်းအားနာတာနဲ့ပေါ့လေလှီးပေးလိုက်မိတယ်လှီးပေးလိုက်တော့သူလည်းဖြတ်ကနေဓာတ်ပုံရိုက်လိုက်မိတာပေါ့ဒါပေမဲ့လို့လူပိဋကကြီးရဲ့ကြမှာ happy birthday to you လို့ပြီးတော့ပြီးတာမဟုတ်ပါဘူးเนาะကိုယ်ခံလေးတဲ့မှာပဲအဲ့ဒါကိမ့်မို့လူရှင်နေနေပြီးလိုက်တာပေါ့နှစ်ရက်သုံးလေးရောက်ပဲရှိတာပါပဲအ ဲ့ဒါကိုအပြစ်ပြောတာဝါသနာပါတဲ့လူတယောက်ကဓာတ်ပုံရိုက်တာပဲလားလူကိုယ်တိုင်မြင်လို့လည်းမသိဘူးဖြန့်ချီလိုက်တဲ့ခါကျတော့တခြားအပြစ်ပြောတာဝါသနာပါတဲ့လူစီတရင်ကရောက်သွားတယ်ရောက်သွားတာက30တုံးကဖြစ်ခဲ့တဲ့ဖြစ်ချက်က35နှစ်ကြာမှတရင်ရောက်တာအဲ့ဒါခုလောလောဆယ်ကိုမွေးနေ့ဝယ်ရီ Happy Birthday to you နဲ့လုံနေတယ်လို့သူကယူဆပြီးတော့စာရေးတာအရှင်သာဏတိကကိုမွေးနေ့ဝယ်ရီမလုပ်ဖို့တတိပေးပါတဲ့ဥစဉ်ကိုတည်းရဲ့ရေးတာတော့မဟုတ်ဘူးဥစဉ်နဲ့ဆက်ဆက်နေတယ်ဒကာရင်ဒကာမရင်းနေစီရေးတာယဟန်တပါနေနဲ့မွေးနေ့ကိတ်တွေပြီးတာမလုပ်သင့်ပါဘူးတဲ့ခုလောလောဆယ်ကိတ်မုံပြီးနေတာဟုတ်ရဲ့လားမဟု
တ်ပါဘူး
အဲ့ဒီတော့ငါလုပ်တာဒါပေမဲ့ပြီးခဲ့တဲ့ကနောင်တရတယ်ဓာတ်ပုံကလည်းရိုက်လိုက်တယ်ဆိုတော့ဒါမှတ်တမ်းလည်းဖြစ်သွားတာကိုအပြစ်ပြောခြင်းတဲ့လူကဒါကိုကင်ပြီးတော့အပြစ်ပြောလို့မရဘူးလားရတယ်နောက်ဆုံးတော့ငါဘရော့မှာတက္ကရာကမကြီးရဲ့အလိုဆန္ဒကိုမလိုက်လျောတော့ဘူးအာမနာတော့ဘူး31 32 33 33ကနောက်မွေးနေ့တွေမှာအကုန်လုံးကိုယ်တိုင်ကိတ်မုံမပြီးပါဘူးဒါမဲ့လို့မွေးနေ့ကိတ်ကတော့မလှူကြဘူးလားလှူကြတာပဲမွေးနေ့ကိတ်လှူတာအကုသူမှမဟုတ်ပဲစားရတာပေါ့နော်မွေးနေ့ကိတ်ကိုရှင်ဆန္ဒတိကကြီးဘယ်နှစ်နှစ်ပြည့်မွေးနေ့ဘာညာနဲ့ဆိုပြီးတော့တခါတည်းလှူကြတာပေါ့အဲ့တော့လှူကြတော့တယောက်ထဲလည်းမဟုတ်ဘူးတခါကြီးအရှင်ဝင်လို့ဆိုလဲနှစ်တိုင်းလှူတာပေါ့လေထွေတက်ဆဟိုတယ်ကနေမှာပြီးတော့နော်အဲ့ဒါမွေးနေ့ကနေ့နှလုံးသုံးလုံးလှူရောဆရာတော်ကြောင့်မှနေစွန်နေကတန်ခါရီလဲဆရာတော်ကြီးတွေလည်းအချိုးဝဲဒီမှာအဲ့ဒီကိမုံလှီးပြီးတော့လှူလို့ရတယ်ကိမုံတွေကများနေတော့တချို့တခါတော့မာရီကလည်းဘုန်းကြီးစွန်နဲ့မွေးနေ့ကိလေးစားခြင်းရတယ်ဆိုတော့တချို့ကိမုံလုံးလေးတွေကြတော့လဲစွန့်လာတာပေါ့အဲ့ဒီခါကျတော့ကိုကိုနိုင်မလှီးပါဘူးကိုတခါရင်တယောက်ယောက်ကိုပဲလှီးခိုင်းလိုက်တာပေါ့ကိုကတော့ဘေးနားကတော့ထိုင်းနေတာပေါ့လေနော်ပြိမာသူတို့တွေစားကြအဲ့တော့မွေးနေ့ကိတ်ကိုတန်ခါကတ်တော့လဲကုလို့ရတာပဲလူတွေစားတော့လဲလူတွေကိုကျူးတော့လဲကုလို့ရတာပဲသို့တော့ဝီနီးရကတော့ဝေယဝဆက်လောက်တဲ့လူတွေပဲကျူးရမှာပေါ့နော်အဲ့တော့ခုဇန်နဝါရီ9ရက်ဆိုရင်ဦးဇင်းတို့36နှစ်ပြည့်မွေးနေ့လောက်အောင်မှာမွေးနေ့ကုသူတွေပြုအောင်ပြုအောင်မှာမွေးနေ့ကိတ်စားခြင်းတော့လာခဲ့ကြပေါ့အလကားတော့မရဘူးဝေယဝဆက်လုံးမှာရမယ်အဲ့တော့ဟိုတုန်းကဖြစ်ခဲ့တဲ့အဖြစ်ကလေးကိုခုလုံးလုံးစေကိုဖြစ်နေတဲ့ပုံစံမျိုးနဲ့အပြစ်ပြောတော့ရည်စရာကြီးလည်းဖြစ်နေတယ်သို့တော်လည်းပဲဘယ်လိုပဲဖြစ်ဖြစ်ပေါ့လေဩသူစိရဏကောင်းနေနဲ့ပြောတာပဲဆိုပြီးတော့ဘယ်အရာမဆိုနေရာတကမှာအာနာမှုတွေနဲ့တက္ကရာကမတွေကိုလိုက်လဲလို့မဖြစ်ဘူးယဟန်ဝိနည်းနဲ့ညီမသာလည်းလိုက်လဲမယ်မညီတော့မလိုက်လဲဘူးဆိုတဲ့အသည့်လေးတော့ဘာပဲဖြစ်ဖြစ်သူ့အတွက်ခိုင်မြဲသွားတာဆိုတော့ကျေးဇူးတော့တင်ပါတယ်နော်ဒါပေမဲ့အတိတ်ကလုခနဲ့လုရက်ကိုခုလောလောဆယ်လုပ်နေတဲ့ပုံစံမျိုးနဲ့မြင်တတ်တဲ့ပုံစံတွေဟာလည်းအရာရာမှာအပြစ်တင်တတ်တယ်။အင်္ဂလိပ်မာလာကိုအတိတ်ကကြည့်ပြီးတော့အပြစ်တင်ရင်ဒုက္ခရောက်တတ်တယ်လို့စာရိယာဖြင့်ပေါ့လေအပြစ်တင်တဲ့ပတ်သက်လို့ကိုယ့်ကိုညံနေတာခြေကြပြီးတော့နော်။ဝိမေစကားမပြောပါနဲ့ဆိုတာသူတစ်ပါးရဲ့အပြစ်စကားတွေမပြောပါနဲ့။ဝိမေအတွေ့မတွေ့ပါနဲ့ဆိုတာသူတစ်ပါးရဲ့အပြစ်တွေကြီးပဲတွေးမနေပါနဲ့။ဝေးဆိုတဲ့တရားလေးကဒီနေ့နောက်ဆုံးပေါ့။အဲ့ဝေးဆိုတဲ့စကလုံးလေးပါတာလေးကိုစဉ်းစားလိုက်တဲ့ဆိုတာနဲ့သာသနာ့ဘုရားတော်ကရခဲ့တဲ့ဂါထာလေးတစ်ပုဒ်ကိုသတိရတယ်။တရိရတ္တဂုဏနင်္စဒူရမစ္ဆန္ဒမန္တရံတရိရံခဏဝိဋ္ဌံတိဂုဏတုကပ္ပထာယိနော။တချို့နိဗ္ဗာန်ပုဂ္ဂိုလ်တွေမှားရင်လည်းမှားမယ်ပေါ့လေ။ကိုရင်တော့ငါရထားတာလေးဆိုတော့အဲ့ဒီဂါထာပါရစာတွေလည်းရှာဖို့အချိန်ကလည်းမရဘူး။တရိရတ္တဂုဏနင်္စခန္ဓာကိုယ်ရဲ့ခုံရယ်ဆိုတာတစ်ခုနဲ့တစ်ခုအဝေးကြီးပါတဲ့ဒူရဆက်စကလုံးကဝေးတယ်လို့အဓိပ္ပာယ်ရတယ်ကိုနဲ့ခုံနဲ့ဟာအဝေးကြီးပါတဲ့ကိုဟာတစ်ခဏလေးနဲ့ပျက်စီးသွားပါတယ်ခုံကတော့ကဘာပတ်လုံးတည်ပါတယ်ခန္ဓာကိုယ်နဲ့ခုံနဲ့တူရဲ့လားမ
တူပါဘူး
ခန္ဓာကိုယ်နဲ့ခုံအကြီးချင်းနဲ့မတူဘူးခန္ဓာကိုယ်ဆိုတာကတစ်ခဏနဲ့ပျက်စီးသွားတာတစ်ခဏတိုင်းတစ်ခဏတိုင်းမှလည်းယုံနံသဘာဝပျက်စီးနေတာပဲဘဝတစ်ခုဆုံးသွားရင်လည်းပျက်စီးသွားမှာပဲဒါပေမဲ့အဲ့ဒီခန္ဓာပိုင်ရှင်ကခန္ဓာမပျက်စီးခင်မှာပြုခဲ့တဲ့အလုတ်တွေဂုံမြောက်တဲ့ပြုအမှုတွေဂုံမြောက်တဲ့လုံရက်တွေဂုံမြောက်တဲ့ဇကားတွေကြတော့တကဘာပတ်လုံးတည်သွားတယ်အဲ့ဒီပုံကမှာရှိတဲ့ကောင်းဂုံတွေဟာကဘာပတ်လုံးတည်တယ်သိုးဂုံလည်းပဲကဘာပတ်လုံးတည်တာပါပဲမြတ်စွာဘုရားရှင်ရဲ့ဂုံပုံတကဘာလုံးတည်တယ်စံ့ကျင်မဲ့ပြုတဲ့အရှင်ဒေဝရရဲ့သိုးဂုံပုံလည်းကဘာပတ်လုံးတည်တာပဲအဲ့တော့ကောင်းကုံနဲ့ကဘာပတ်လုံးတည်အောင်ကြိုးစားရမယ်။ကဘာပတ်လုံးတည်တယ်ဆိုတာကဖော်ထုတ်မဲ့သူမရှိတဲ့အခြေအနေမျိုးဆိုရင်တော့ကွယ်ပြောင်းနေမှာပေါ့။ဖော်ထုတ်မဲ့ပုံကိုယ်တွေပေါ်ပေါက်လာရင်ဂုံတွေပြန်ပေါ်လာတာပဲ။ဟိုတနေ့ကဟောတဲ့ရှင်ရင်သာမင်းကြီးတို့စသည်အားဖြင့်ပေါ့။ဝေဒန္တရာဇတ်တော်ဤတို့ဟိုတုန်းကဖြစ်ခဲ့တဲ့ဟိုတုန်းကကဘာဒီမှာဖြစ်ခဲ့တဲ့အကြောင်းအရာတွေလေးသိချင်းနဲ့ကဘာတသိန်းတုန်းကဖြစ်ခဲ့တဲ့အကြောင်းအရာတွေကလည်းဖျားဖြစ်လို့အတိတ်ကိုပြန်မြင်နိုင်တဲ့ဉာဏ်ရှိပြီဆိုတော့ပြန်ဖော်ထုတ်တဲ့အခါမပေါ်လာဘူးလား
။
ပေါ်လာတာပဲဂုံတွေဆိုတာတကဘာပတ်လုံးတည်တဲ့တရားတွေအ ဲ့ဒါလေးကြည့်ပြီးတော့ဝေးမဲ့ဝေးမဲ့အလုံးမလုတ်ပါနဲ့လို့ပြောချင်တာဘာနဲ့ဝေးမဲ့လုတ်လဲဆိုရင်တော့သမိုင်းကောင်းနဲ့ဝေးမဲ့အလုံးမလုတ်ပါနဲ့ရာဇဝင်ကောင်းနဲ့ဝေးမဲ့အလုံးမလုတ်ပါနဲ့မှတ်တိုင်ကောင်းနဲ့မော်ကွန်းကောင်းနဲ့ဝေးမဲ့အလုံးမလုတ်ပါနဲ့ဒါဆိုတော့သိုးကုံကြီးကြံရင်မဲ့အလုံးကိုမလုံနဲ့ကောင်းကုံကြီးကြံရင်မဲ့အလုံးကိုလုတ်လို့ဆူလို့တယ်နော်ကောင်းကျိုးပြုဘဝမှတ်တိုင်စိုက်ထူနိုင်ရမယ်ကျေးဇူးတော်ရှင်ရောဆရာတော်ဖြာကြီးဟောတဲ့လူဘဝရဲ့ရက်လက်၃ခုထဲမှာဒုတိယအချက်ကကောင်းကျိုးပြုဘဝမှတ်တိုင်စိုက်ထူနိုင်ရမယ်နာမည်ကောင်းကြံရရမယ်တဲ့ငါတို့ဖြစ်ရလူလောကဝယ်ဘဝသမိုင်းမယိုင်းစီရန်စိတ်မှန်မချမာနမပါဒုစွမ်းရခြင်းဒုသာသနာဒုပြည်ရွာကိုตายာစီမှုလုံလပြူအံဒီမှာကြားဘူးလားတော့တီရကူဆရာတော်ဖြာကြီးရဲ့အဋ္ဌဌံတီရကူအဋ္ဌဌံเนาะငါတို့ဖြစ်ရလူလောကဝယ်ဘဝသမိုင်းမယိုင်းစီရန်ကိုယ့်ရဲ့ဘဝသမိုင်းအဆိုးမဖြစ်စေဖို့အတွက်အကောင်းဖြစ်စေဖို့အတွက်စိတ်မှန်မချမန္တရရေးချမှာပါဘူးမငမနတ္တမန်မနစိတ်ဆိုတာကလာတာစိတ်ဘရောမမလျှော့ပဲနဲ့လို့ပြောတာမာနမချတာပြောတာမဟုတ်ဘူးနော်စိတ်မှန်မချမာနမပါမာနလည်းမထားပဲနဲ့လုပ်ပါတဲ့ငါကိုဝေဘာနာလက်မခံဘူးညောင်းငါကိုအကြံပေးတာမလို့ခြင်းဘူးချောင်းဆိုလို့ရှိရင်တော့မာနနဲ့အများကြီးပြီလုပ်ငန်းနေထိထိရောက်လုပ်နိုင်မှာမဟုတ်တော့ဘူးဒါကြောင့်မာနစိတ်မှန်မချမာနမပါဒုစွမ်းရဖြင့်ကိုစွမ်းနေတဲ့လောက်နဲ့လောက်ရမှာပေါ့အများကြီးစွမ်းနိုင်ရင်အများကြီးလို့နည်းနည်းလေးစွမ်းနိုင်ရင်နည်းနည်းလေးလို့ထင်ပေါ်မှကြောကြမှအများကြီးပြုလို့ဒီလောက်ရမှာမဟုတ်ဘူးမထင်ပေါ်မကြောကြလည်းအများကြီးပြုလို့ဒီလောက်ရမှာပဲပင်မျက်မှောက်ပွင့်တဲ့သစဉ်ပန်းကမှလောကကြီးကိုမှုပြန့်စေတာမဟုတ်ပါဘူးလှပစေတာမဟုတ်ပါဘူးပင်ကြီးမှကပ်ပေါက်တဲ့စိန်ချဲပန်းလေးကလည်းလောကကြီးကိုလှပစေတာပါပဲပင်မျက်မှောက်ပြီးတဲ့တရက်သေးကမှလူသားတွေကိုချုံမြင်စီတာမဟုတ်ပါဘူးမြေကြီးမှာကတ်ပြီးတဲ့ strawberry သီးလေးကလည်းလူသားတွေကိုချုံမြင်စီပါတယ်။ငကျင်းစီပြန်ငမြင်းစီစီပြန်ကမှလူတွေကိုအားရှိစီတာမဟုတ်ပါဘူး။ငါလေးအိုကငါတလဲရူးကျော်လေးကလည်းလူသားတွေကိုအားရှိစီပါတယ်။ကြီးကြီးမားမားထင်းထင်းရှားရှားအကျိုးပြုလုပ်ငန်းတွေလုပ်နိုင်မှာမဟုတ်ဘူး။ကိုစွမ်းနိုင်တဲ့လောက်လေးနဲ့လုပ်ပါ။ဒုသာသနာဒုပြည်ပါကိုသာသနာလည်းတိုးတက်အောင်တန်းပြည့်နဲ့လူမျိုးလည်းတိုးတက်အောင်ကြိုးစားအားထုတ်ပါ။ဒါဆိုရင်ကောင်းကျိုးပြုဘဝမှတ်တိုင်းကြံ့ရင့်မှာပေါ့။နာမည်ထင်ရှားတာမထင်ရှားတာကအဓိကမဟုတ်ဘူးမထင်ရှားတဲ့ဖြစ်ပျက်ကလေးကလည်းတစ်ချိန်မှာတန်ဖိုးထားလို့ဖော်ထုတ်တဲ့လူပေါ်ရင်ထင်ရှားလာမှာပဲအခုကံမြတ်တရားပေါ်ဒီမှာဟောသူနာသူတွေထဲမှာဖျားဆုပန်းတဲ့ပုဂ္ဂိုလ်တွေပါမှာပဲတစ်ချိန်မှာဖျားဖြစ်တဲ့ခါကျတော့ဘယ်ကဘာတုန်းကရန်ကုန်မြို့တော်ကြီးကစံကြောင်မြို့နယ်ကံမြင့်ကျောင်းတိုင်းမှာငါဖျားကတရားဟောလို့ဘယ်ပိဒါကတရားတွေဘလို့နာခဲ့တယ်ဘသူကတော့ဘလို့ရန်ဖြစ်သွားတယ်ကျွတ်တန်းဝင်သွားတယ်စသည်အားဖြင့်ဖျားတဆုဆုဖြစ်သွားလို့ပြန်ဖော်ထုတ်ရင်မပေါ်နိုင်ဘူးလားကံမြင့်တရားဝဲလေးပဲကဘာပတ်လုံးတည်နိုင်ပါတယ်ဟောကြတဲ့ဆရာတော်ကြီးအများကြီးဖျားဆုပန်းတဲ့ပုဂ္ဂိုလ်ကြီးပါမယ်နားတဲ့ပုဂ္ဂိုလ်ကြီးအများကြီးဖျားဆုပန်းတဲ့ပုဂ္ဂိုလ်ကြီးပါမယ်သူတို့ဖျားဖြစ်တဲ့ကဖော်ထုတ်တော့ကောင်းကျိုးပြုဘဝမှတ်တိုင်နေကြံရစ်ပြီပေါ့ကိုယ်ဒီခဏနဲ့ပျောက်သွားပါတယ်ဂုံဒီဘရောမှမပျောက်ခွင့်နဲ့ကဘာပတ်လုံးတည်ပါတယ်ဘဝတမိုင်းကောင်းနဲ့တမိုင်းကောင်းရာဇဝင်ကောင်းတွေနဲ့ဝေးမဲ့အလုတ်ကိုမလုတ်ပါနဲ့တမိုင်းကောင်းရာဇဝင်ကောင်းနဲ့နီးမဲ့အလုတ်ကိုလုတ်ပါမနေ့ကတော့ကံကြုံရင်ရန်ကုန်မှာပြန်ဆောင်ဖို့အတွက်မှန်လုံကားလေးနဲ့ငကရန်တထုံကနေလာခဲ့ပါအောင်မယ်လို့နှုတ်ဆက်ခွန်ဆက်ခဲ့ပါတယ်ဒီနေ့တော့ပြန်มาအောင်မယ်ပြန်အောင်မယ်နောက်နှစ်ခါလဲစီးလို့ကြွယ်ဥစဉ်လာပါမယ်ပေါ့နော်နောက်နှစ်ခါလဲစီးလို့ကြွယ်ဥစဉ်လာပါမယ်ပြန်มาအောင်မယ်ပြန်အောင်မယ်နှုတ်ခွန်ဆက်ပါတယ်ဘယ်လိုနှုတ်ခွန်ဆက်ချင်တာလဲဆိုရင်တော့တရားနာပိဒါများအားလုံးကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြပါစေမိမိတို့လူလားတောင်းတတဲ့ဗောဓိဉာဏ်ရရရကြောင့်ပါရမီကောင်းမှုတွေကိုကြိုးစားဖြည့်ကျင့်နိုင်ကြပါစေဒီဝတ်